Welcome to the Voice of America in Burmese.
Mingla minake ma shin. Washington မြို့တော် VOA American အတန်းကနေမြန်မာတက်ဂရစ်1389ခုတကူးလားပြည့်ကျော်9ရက်22ရက်နေ့ခရစ်နှစ်2019ခု April 18ရက်အင်္ဂါနနခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 49တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျမအင်ဂျင်နိုင်ပါ
ကျမကတော့ဆုမြတ်မွန်ပါရှင်ဒီကနေ့ထိတ်တန့်ရသတင်းတွေကတော့မြောက်ကိုရီးယားအစိုးရအပေါ်တရုတ်အစိုးရကစီးပွားရေးနဲ့နိုင်ငံရေးဖိအားတွေပေးနိုင်ဖို့အတွက်အမေရိကန်အစိုးရအနေနဲ့အချိန်ပေးမယ်လို့အင်ဂျီရောကပြောလိုက်ပါတယ်။တခါတူရကီမှာကျင်းပခဲ့တဲ့ဆန္ဒခံယူပွဲရဲ့လွတ်လပ်မြတ်တာမှုကိုနိုင်ငံတကာရွေးကောက်ပွဲလည်လာသူတွေကမေးခွန်းထုတ်နေပါတယ်။ဒီသတင်းတွေကိုတော့ကိုဆောင်ဝင်းလှိုင်နဲ့အကြေညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။သတင်းတွေနားဆင်ပြီးရဲ့နောက်မှာတော့ကျမတို့မြန်မာနှစ်တစ်ခုအချိန်ကာလနှစ်တစ်ခုဆုတောင်းမေတ္တာပို့သမှုတွေကိုလည်းကျမတို့ထုတ်လွှင့်ပေးဖို့ရှိပါတယ်။မြန်မာနိုင်ငံမှာအတွင်းတိမ်ယောဂါကြောင့်မျက်စိကွဲနေသူပေါင်း600နီးပါးကိုအခမဲ့ခွဲစိတ်ကုသပေးခဲ့တဲ့မျက်စိအထူးကုဆရာဝန်ကြီးနှစ်ဦးတည်းကအမေရိကန်ဆရာဝန်တဦးနဲ့ VOA ဆက်သွယ်မေးမြန်းခဲ့မှာတော့
Myanmar is one of the highest rates of cataract blindness in Asia. And
ဒါကတော့မြန်မာနိုင်ငံမှာအတွင်းတိမ်မြန်မာနိုင်ငံဟာအတွင်းတိမ်ဒီယောဂါနဲ့ပတ်သက်ပြီးတော့အာရှမှာအဖြစ်များဆုံးနိုင်ငံတကာနိုင်ငံဖြစ်ကြောင်းဒေါက်တာဂျက်ဖရီတာဘင်ကပြောသွားတာပါသတင်းအစီအစဉ်အပြည့်မှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်အဲ့ဒီနောက်စီးပွားရေးကဏ္ဍတူတာဆုံးလင်းအမေရိကန်တခွင်းစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုစောဝင်းလိုင်တို့ကပြောပြပါအောင်ရှင
်မြောက်ကိုရီးယားအပေါ်အမေရိကန်ရဲ့စိတ်ရှည်တီးခန့်တဲ့မဟာဗျူဟာခေတ်ကုန်ဆုံးသွားပြီလို့အမေရိကန်ဒုသမ္မတမိုက်ပန့်စ်ကတောင်ကိုရီးယားနိုင်ငံမှာပြောကြားခဲ့ပေမယ့်မြောက်ကိုရီးယားအပေါ်တရုတ်ကဖိအားပေးဖို့အချိန်ပေးမှာဖြစ်တယ်လို့အင်ဂျီရောကပြောပါရယ်မြောက်ကိုရီးယားပြည်ထနာကိုအပြေရှားနိုင်ဖို့တရုတ်နိုင်ငံနဲ့အမေရိကန်အတူဆက်စ조사သွားမှာဖြစ်တယ်လို့အင်ဂျီရောပြောခွင့်ရသူရှွန်စပိုက်ဆာကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါအရင်အိုဘားမားအစိုးရလက်ထက်ကမြောက်ကိုရီးယားနဲ့ပတ်သက်လို့အခြေအနေကိုစောင့်ကြည့်မူဝါဒကိုကျင့်သုံးခဲ့ပေမဲ့ဒီမူဝါဒကိုဆက်ကျင့်သုံးတော့မှာမဟုတ်ဘူးလို့သူကဆိုပါတယ်ဒါပေမဲ့သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီဂျင်းဖင်တို့လက်တလောဆွေးနွေးမှုရဲ့ရလဒ်အရမြောက်ကိုရီးယားအစိုးရအနေနဲ့တရုတ်အစိုးရကစီးပွားရေးနဲ့နိုင်ငံရေးဖိအားတွေပေးနိုင်ဖို့ထရမ့်အစိုးရကအချိန်ပေးမှာဖြစ်တယ်လို့မစ္စတာစပိုက်ဆာကပြောပါတယ်မြောက်ကိုရီးယားပေါ်အမေရိကန်နဲ့အမေရိကန်ရဲ့မဟာမိတ်တွေရဲ့စိတ်ရှည်တီးခတ်မှုကုန်ဆုံးနေပြီးနျူကလ িয়ার လက်နက်ဆွတ်လွတ်တာကိုမြင်ကျန်လာပြီလို့တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကြားကစစ်မဲ့ဆုံးမှဒုသမ္မတပန့်စ်ကပြောကြားခဲ့တာပါအမေရိကန်ဒုတိယသမ္မတတောင်ကိုရီးယားနိုင်ငံစီသွားနေချိန်တုန်းကပဲမြောက်ကိုရီးယားတို့ကမစ်ဆိုဒုံးကျည်ပစ်လို့ဖို့စ조사ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူးအမေရိကန်အစိုးရဟာကိုရီးယားကျွန်းဆွယ်မှာစစ်ဖြစ်လူအခြေအနေရောက်အောင်တွန်းပို့နေတယ်လို့ကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတပ်အမတ်ကြီးကနယူးယောက်မြို့မှာပြောကြားခဲ့ပါတယ်။အမေရိကန်ကလက်ဦးမှုယူတယ်လို့ဆိုပြီးစစ်ရေးအရာတိုက်ခိုက်လာမယ်ဆိုရင်မြောက်ကိုရီးယားဘက်ကလည်းအမေရိကန်ဘက်ကလိုလားတဲ့ပုံစံအတိုင်းစစ်ပြန်တိုက်မယ်လို့ကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတပ်အမတ်ကြီးကသတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်
။သမ္မတဒေါ်နယ်ထရမ့်ဟာသူ့ရဲ့အနှစ်သက်ဆုံးပြစ်မှတ်နှစ်ခုဖြစ်တဲ့အတိုက်အခံဒီမိုကရက်ပါတီဝင်တွေနဲ့သတင်းမီဒီယာတွေကိုတင်းနေလာနေကတိုက်ခိုက်မှုအသစ်တွေပြန်လည်ပြုလုပ်ခဲ့ပါတယ်။ Twitter လူမှုကွန်ရက်ကနေရေးသားခဲ့မှုတွေကတခုမှတော့သမရဖြစ်စတင်တာဝန်ထမ်းဆောင်ခဲ့တဲ့ရက်60အတွင်းသမရဟောင်းဘာရက်ကိုဘာမာလက်ထက်ရှစ်နှစ်တာကာလအတွင်းလုံးဝမအောင်မြင်ခဲ့တဲ့နိုင်ငံသားကြီးဆိုင်ရာမူဝါဒတွေကိုဖော်ထုတ်ပြသနိုင်ခဲ့တယ်လို့ရေးသားထားပါတယ်။ဘက်ကိစ္စကိုရည်ညွှန်းပြောကြတယ်ဆိုတာကိုသမရထွန်းကဖော်ပြထားခြင်းမရှိပါဘူး။ဒါပေမဲ့လွန်ခဲ့တဲ့သတင်းနှစ်ပတ်အတွင်းသမရဟောင်းအိုဘားမားမလုပ်ခဲ့တဲ့ကိစ္စတစ်ခုဖြစ်တဲ့စီးရီးယားနိုင်ငံမှာဓာတုလက်နက်နဲ့တိုက်ခိုက်မှုဖြစ်သွားခဲ့တဲ့ကိစ္စကိုလက်တုံ့ပြန်တဲ့အနေနဲ့စီးရီးယားလက်တအခြေဆက်စခန်းကိုဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့တာအာဖဂန်နစ္စတန်နိုင်ငံအတွင်းက IS အစ္စလာမစ်စစ်သွေးကြွတွေအုံပြုနေတဲ့မြေအောက်လံခုတွေကိုနျူကလ িয়ার မပါတဲ့အကြီးဆုံးပုံကြီးနဲ့အမေရိကန်စစ်တပ်ကပြစ်ခတ်တိုက်ခိုက်ခဲ့တဲ့ကိစ္စကိုချီးကျူးပြောဆိုတာတွေပြုလုပ်ခဲ့ပါတယ်။စီးပွားရေးလုပ်ငန်းရှင်ဘွားကနေ Republican နိုင်ငံရဲ့သမားတဦးဖြစ်လာတဲ့ Trump ကစာပေဝေဖန်ရေးတစ်ခုကိုလည်းပြောပြခဲ့ပါတယ်။အဲ့ဒါကတော့ဒီမိုကရက်တွေကိုမဲပေးတဲ့အကြောင်းပြည်ပြည်စုံနဲ့လမ်းညွန်စာအုပ်ဆိုတဲ့စာအုပ်ဖြစ်ပြီးဖတ်တဲ့ဟာတာစာအုပ်တစ်ခုဖြစ်ကြောင်းစာမျက်နှာ160ကျော်ဟာဗလာရီကြီးပဲဖြစ်ကြောင်းပြောကြားခဲ့ပါတယ်။ Liberal ဆန်လုံးနဲ့ဒီမိုကရက်တွေကရာဇဝတ်သားတွေကိုအကာအကွယ်ပေးကျင်ကြတယ်။တရားမဝင်ရွှေ့ပြောင်းနေထိုင်သူတွေကိုခွင့်ပြုတယ်။အခွင့်ကောက်ခံမှုကိုတိုးမြင့်ပေးမယ်ဆိုပြီးဒီကနေ့ April 18ရက်နေ့မှာကျင်းပဖို့ရှိတဲ့အထူးကြပြရွေးကောက်ပွဲမတိုင်ခင်ပြောကြားလိုက်ပါတယ်။ကြမ်းပါရေးနဲ့လူမှုဝန်ထမ်းဝန်ကြီးယာဒူးကိုလက်ခံလိုက်တဲ့ Twin Prize နေရာမှာလှစ်လက်သွားတဲ့လွတ်တော်နေရာအတွေ့ဂျော်ဂျီယာပြည်နယ်လွတ်တော်မဲဆန္ဒနယ်မြေ6မှာအထူးကြပြရွေးကောက်ပွဲကိုကျင်းပမှာဖြစ်ပါတယ်။
တူရကီနိုင်ငံမှာတင်းငွေတွေကကျင်းပခဲ့တဲ့လူမှုစန္ဒခံယူပွဲရဲ့လွတ်လပ်မြတ်တာမှုအပေါ်နိုင်ငံတကာစောင့်ကြည့်လေ့လာသူတွေကမေးခွန်းထုတ်လိုက်ကြပါတယ်။လက်ရှိလွှတ်တော်အုပ်ချုပ်မှုစနစ်ကနေအုပ်ချုပ်မှုအာဏာအလုံးကိုသမ္မတကထိန်းချုပ်မဲ့စနစ်ပြောင်းလဲရေးစန္ဒခံယူပွဲမှာစနစ်သစ်ကိုပြောင်းလဲဖို့ထောက်ခံသူတွေဘက်ကကတ်ပြီးတော့အနိုင်ရသွားခဲ့ပြီးတဲ့နောက်စန္ဒခံယူပွဲကိုပြန်ကျင်းပပေးဖို့ကန့်ကွက်သူတွေကတောင်းဆိုနေပါတယ်။ကန့်ကွက်သူတွေဘက်ကမဲဆွယ်စည်းရုံးမှုတွေလှုပ်ဆောင်တဲ့နေရာမှာလွတ်လပ်စွာပြောဆိုခွင့်မရှိတာချင်းချောက်ခံရတာသတင်းမီဒီယာတွေမှာဖော်ပြခွင့်မရတာစတဲ့အခက်အခဲတွေနဲ့ရင်ဆိုင်ခဲ့ရတယ်လို့ဥရောပတိုက်လုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေး OSCE အဖွဲ့စောင့်ကြည့်လေ့လာသူတွေကအန်ကာရာမြို့တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ဒါအပြင်တမရရီဂျက်ဒါယက်အာဒိုဝမ်ဟာအစိုးရအရင်အမြင့်တွေကိုဆန္ဒခံယူပွဲအနိုင်ရရေးအတွက်အလွဲသုံးစားလုပ်ခဲ့တယ်လို့လည်း OSCE အဖွဲ့ကဆွဆွဲပါတယ်။ရွေးကောက်ပွဲတရားဝင်အမှတ်တစိမ့်မပါတဲ့မဲပြားတွေကိုမဲထည့်ခွင့်ပြုခဲ့တဲ့အငင်းပွားစရာဆုံးဖြတ်ချက်ကိုလည်းဝေဖန်ပါတယ်။လူမှုစန္ဒခံယူပွဲဟာနိုင်ငံတကာစံချိန်စံညွှန်းတွေနဲ့ကိုက်ညင်ခြင်းမရှိဘူးလို့ OSCE အဖွဲ့ရဲ့တွေးရှိချက်အပေါ်စိတ်မကောင်းဖြစ်ရကြောင်းတူရကီနိုင်ငံသားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပါတယ်။ဒါပေမဲ့တွေးရှိချက်တွေအပေါ်တူရကီအစိုးရကလက်မခံနိုင်ဘူးလို့ဆိုပြီး OSCE ဟာနိုင်ငံရေးအရာဘက်လိုက်တယ်လို့လည်းပြန်ပြီးဆွဆွဲခဲ့ပါတယ်။စန္ဒခံယူပွဲမှာစနစ်သစ်ကိုပြောင်းလဲဖို့လိုလားတဲ့ဘက်က57ရာခိုင်နှုန်းကျော်မဲရခဲ့ပြီးတော့ကန့်ကွက်တဲ့ဘက်က49ရာခိုင်နှုန်းရရှိခဲ့ပါတယ်။တူရကီပြည်သူတွေရဲ့ဆုံးဖြတ်ချက်ကိုလေးစားပေမဲ့သမ္မတအာဒိုဝမ်အနေနဲ့အပြောင်းအလဲတွေကိုအကောင့်ထဲပေါ်ရေးကိုစိုင်းထားမယ်လို့မျှော်လင့်ကြောင်းဥရောပခေါင်းဆောင်တွေကပြောကြားခဲ့ကြပါတယ်
။နိုင်ဂျီးရီးယားနိုင်ငံမှာဘိုကိုဟာရမ်စစ်သွေးကြောင့်အဖွဲဖမ်းဆီးသွားတဲ့ချီဘုတ်မင်းကလေးတွေအလုံးကိုပြန်ရှာတွေ့ဖို့နှစ်ပေါင်းအတန်ကြာနိုင်တယ်လို့နိုင်ဂျီးရီးယားကာကွယ်ရေးဝန်ကြီးကပြောကြားခဲ့ပါတယ်။မင်းကလေးတွေကိုပြန်ရှာနိုင်မှုစစ်တပ်အနေနဲ့ဘိုကိုဟာရမ်တွေပုံခုနေတဲ့နိုင်ငံအရှိမျောက်ဘက်ကကျယ်ပြန့်တဲ့ဆမ်ဘီစာတစ်တော်ကြီးထဲမှာလိုက်လံရှာဖွေနေတယ်လို့ဗိုလ်ချုပ်ကြီးမနီဒန်အလီက VOA ဟောက်စာဌာနကိုပြောကြားခဲ့ပါတယ်။အမေရိကန်မှာစက်တင်ဘာလ17ရက်တိုက်ခိုက်မှုကိုကြိုးကန်ခဲ့သူအိုဆာမာ ဘင်လာဒင်ကိုရှာဖွေဖို့7နှစ်ပါအချိန်ယူခဲ့ရတာကိုသူကထောက်ပြပြီးသူတို့ရှာဖွေရေးအချိန်ကြာနိုင်တယ်လို့ဆိုခဲ့ပါတယ်။ချီပုတ်မြို့ကနေအဆောင်နေကျောင်းသူ186ယောက်ကိုဘိုကိုဟာရမ်စစ်သွေးကြွတွေဖမ်းဆီးသွားခဲ့တာ3နှစ်နှစ်ပတ်လည်ရောက်ချိန်မှာဗိုလ်ချုပ်ကြီးအလီက VOA အခုလိုပြောဆိုထားတာဖြစ်ပါတယ်။ဖမ်းဆီးခံသွားရတဲ့မင်းကလေး195ယောက်ပြောက်ဆုံးနေစေဖြစ်ပါတယ
်ဗီအိုအမေရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ငါနေမနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ငြိမ်းချမ်းရေးနှစ်အဖြစ်မြန်မာနိုင်ငံမှာ2018ခုနှစ်ကိုမျှော်မှန်းထားတဲ့အတိုင်းပြည်သူတွေဝမ်းသာစရာရလဒ်ကောင်းတွေရလာနိုင်မယ်လို့မျှော်လင့်ထားကြောင်းသမရဦးထင်ကျော်ကပြောကြားခဲ့ပါတယ်။ဧပြီလ18ရက်တနင်္လာနေ့ကကြာရောက်တဲ့မြန်မာနှစ်ဆန်းတရနေ့မှာသမရဦးထင်ကျော်ကပြည်သူတွေကိုနှစ်သက်ကူးနှုတ်ခွန်းဆက်ပြောကြားခဲ့တာမှာတနှစ်သက်တမ်းကျော်သွားပြီဖြစ်တဲ့အစိုးရတဲ့အနေနဲ့အောင်မြင်မှုတွေရှိခဲ့တယ်လို့စိန်ခေါ်မှုတွေကိုဆက်ပြီးတော့ကြော်လွှားရအောင်မယ်လို့ပြောခဲ့ပါတယ်။အမျိုးသားပြန်လည်တည်မြဲရေးပြည်တွင်းငြိမ်းချမ်းရေးနဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖြစ်ပေါ်ရေးရှေ့ရှုတဲ့ဖွဲ့စည်းပုံအခြေခံဥပဒေသစ်တရပေါ်ဝအောင်လို့အစိုးရအသည့်အနေနဲ့စူးစမ်းနေပေမဲ့အင်မတန်နူးညံ့သိမ်မွေ့တာမှုအဆအဆသတိထားဆောင်ရွက်နေရတယ်လို့ပြောပါရယ်အစိုးရအသည့်ရဲ့ဆောင်ရွက်မှုတွေကိုအားမရတဲ့ဝေဖန်မှုတွေကိုအတိအမှတ်ပြုတဲ့အနေနဲ့လဲသမရဦးထင်ကျော်ကစိတ်ရှည်တီးခံဆောင်ဆိုင်နေတဲ့ပြည်သူတွေနဲ့အတူနှစ်သက်မှပိုတိုးတက်အောင်စ조사သွားမယ်လို့ကတိပြုခဲ့ပါတယ်ပြည်သူတွေကိုလည်းဆက်ပြီးတော့ပါဝင်ကူညီဖို့တမရကပန်ကြားခဲ့ပါတယ်စီးပွားရေးဘက်မှာတော့ပြုပြင်ပြောင်းလဲမှုတွေဆောင်ရွက်ခဲ့တဲ့အကျိုးဆက်အဖြစ်စီးပွားရေးတိုးတက်မှုတွေတိတိတသားရရှိနိုင်မယ်လို့မျှော်လင့်တာကိုလည်းတမရကနှစ်သက်ကူးနှုတ်ဆက်မင်ကွန်းမှာထည့်ပြီးပြောသွားပါတယ်မြန်မာနှစ်သက်မှာနိုင်ငံသူနိုင်ငံသားတွေအန္တရာယ်ကင်းဝေးပြီးတော့မင်္ဂလာရှိစေဖို့တမရအိမ်တော်မှာတနင်္လာနေ့မနေ့ကလည်းအန္တရာယ်ကင်းပိရိတ်တရားပွဲကိုကျင်းပခဲ့ပါတယ်ဒီတရားပွဲကိုတော့အတိုင်ပင်ခံပုဂ္ဂိုလ်တော်ဆတ်စွတီအပါအဝင်အစိုးရအကြီးအကဲတွေလာရောက်တရားနာခဲ့ကြပါတယ်
။မြန်မာနိုင်ငံကုန်းမိုင်းကိုမင်္ဂလာပင်လယ်အော်ကဝင်ရောက်တိုက်ခတ်ခဲ့တဲ့ဆက်ကလုံးမုန်တိုင်းမာရုတာဟာအပြော့သွားပြီးဖြစ်တဲ့အတွက်အစိမ်းအောင်စင်ကိုရှော့ချတတ်မှတ်လိုက်ပြီးဖြစ်ပါတယ်။ April 18ရက်မနေ့စံတိုင်းခွဲကမူလဝတ္တနဲ့ဇလဗေဒဦးစီးဌာနညွှန်ကြားမှုဦးစီးဌာနရဲ့တိုင်းတော်ချက်တွေအရမင်္ဂလာပင်လယ်အော်ကဖြစ်တည်လာခဲ့တဲ့ဆက်ကလုံးမုန်တိုင်းမာရုတာဟာ မြန်မာနိုင်ငံကုန်းတွင်းပိုင်းကိုဝင်ရောက်တိုက်ခတ်ပြီးလေပြင်းအားနဲ့ရဝန်အပြော့သွားပြီးဖြစ်တာကြောင့်အခုလိုအစိမ့်ရောင်အဆင့်အဖြစ်ရှော့ချတတ်မှတ်လိုက်တာဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းမှာတော့ကြောက်ဖြူမန်အောင်ရံပြဲတန်တွဲတောင်ကုန်းမြို့နယ်တွေမှာထိခိုက်မှုများခဲ့တယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြအေးကပြောပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတရားမဝင်နေထိုင်နေကြတဲ့ရိုဟင်ဂျာကလေးငယ်တွေပျောက်ပျောက်သွားတဲ့အတွက်လူကုန်ကူးသူတွေဖမ်းဆီးခေါ်ဆောင်သွားတယ်ဆိုတဲ့စိုးရိမ်မှုတွေမြင့်မားနေပါတယ်။ January လာခဲ့တာပျောက်ဆုံးသွားတဲ့ကလေး16ယောက်ကိုမှတ်တမ်းတင်ထားတယ်လို့မြန်မာနိုင်ငံကရောက်လာတဲ့ရိုဟင်ဂျာတွေကိုအကူအညီပေးနေတဲ့ Action Against Hunger ဆိုတဲ့ NGO အဖွဲ့ကပြောပါတယ်။လွန်ခဲ့တဲ့9လအတွင်းမြန်မာနိုင်ငံကရိုဟင်ဂျာတွေအလုံးအရင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်လာခဲ့ကြပြီးတော့အစ်စ်ရောက်လာတဲ့ထဲကကလေးငယ်တွေကိုအမျက်ထုတ်လိုသူတွေကဖမ်းဆီးခေါ်ဆောင်သွားနိုင်ခြေပေါ်များတယ်လို့အဖွဲ့ရဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာဌာနကိုယ်စားလှယ်နစ်ပင်ဂန်ဂန်ဟာရန်ကပြောပါတယ်။ကောက်ဆစ်ဘဇာဒေသတလွားမှာဒီခိုင်မာတဲ့လူကုန်ကူးကွန်ရက်ကြီးရှိနေပြီးတော့ရိုဟင်ဂျာတွေရောဘင်္ဂလားဒေ့ရှ်တွေကိုပါဒီလူကုန်ကူးဖို့ပြတ်မှတ်ထားကြတယ်လို့သူကဆိုပါတယ်လူသားချင်းစာနာမှုအကူအညီပေးသူတယောက်ကလည်းလူကြီးမိဘမပါဘဲဘင်္ဂလားဒေ့ရှ်ဘက်မကြာခင်ကရောက်လာတဲ့ရိုဟင်ဂျာကလေးငယ်150လောက်ရှိတယ်လို့ပြောပါတယ်ရှင
်မဆုမြတ်မွန်နဲ့ကိုဇော်ဝင်းလိုင်တို့ကသတင်းစီစဉ်ကိုတင်ဆက်ခဲ့တာပါမြန်မာတက်ဂရစ်1389ခုနှစ်ဆန်းနှစ်ရက်နေ့ကျမတို့ဒီကနေ့နှစ်တစ်အခါသမယမှာကဘာတလွားကသောရရှင်အားလုံးဘေးပရာဝေးကွာကြပါစေလို့ VOA မြန်မာပိုင်းကနေနှစ်တစ်ကူဆုတောင်းမေတ္တာပို့သလိုက်ပါတယ်အမေရိကန်ပြည်ထောင်စုရှေးဘက်ချမ်းဗာဂျီးနီးယားပြည်နယ်ဓမ္မအလင်းရောင်ကျောင်းတိုက်ဆရာတော်ဥက္ကုမူတာကလည်းငြိမ်းချမ်းသောနိုင်ငံတော်ကြီးဖြစ်ဖို့အခုလိုနှစ်တစ်ကူဆုမွန်ကောင်းမိန့်ကြားခဲ့ပါတယ်
ကဘာသူကဘာသားနဲ့မြန်မာနိုင်ငံသူမြန်မာနိုင်ငံသားသိချမ်းကြပါစေစိတ်တော်အနည်းရှိကညီညီညွတ်ညွတ်နဲ့ငြိမ်းချမ်းမှုကိုရပြီးတော့ပျော်ရွှင်ချမ်းမြေသောမေတ္တာတရားရှိသောနိုင်ငံကြီးကိုတည်ဆောက်နိုင်ပါစေလို့မေတ္တာများပို့အပ်ပါတယ်ဗုဒ္ဓတရားတော်ကိုလိုက်နာပြီးတော့ငြိမ်းချမ်းသောမြန်မာနိုင်ငံတော်ငြိမ်းချမ်းသောကမ္ဘာနိုင်ငံကြီးဖြစ်ပါစေလို့လည်းဆုတောင်းပါတယ်တာယာတော့တိုင်းပြည်ဖြစ်ပြီးတော့မြန်မာပြည်လည်းတာယာကမ္ဘာလည်းအိချမ်းတဲ့နိုင်ငံဖြစ်ပါစေလို့ဆူတောင်းမြတ်တာပို့အပ်ပါတယ်နှစ်သိမ့်မင်္ဂလာပြုအပ်ပါတယ
်အလားတူအမေရိကန်ပြည်ထောင်စုအနောက်ဖက်ချမ်းကယ်လီဖိုးနီးယားပြည်နယ်လော့စ်အိန်ဂျလိစ်မြို့ကဓမ္မဇောတိကအကြောင်းကဆရာတော်ဥက္ကုနေထရကလည်း VOA သောရရှင်အားလုံးအတွက်မြမနှစ်သိက္ခူဆူတောင်းအခုလုံမိန်ကြပါတယ
်နှစ်သိက္ခအချိန်စတင်တဲ့အခါသမယအနေစတင်ပြီးတော့ဒီနှစ်ပတ်လုံးမြန်မာပြည်ဒီကိစ္စမြန်မာနိုင်ငံသားအားလုံးကိုယ်တိုင်ရာကျမ်းမာချမ်းသာခြင်းစီအောင်စွာတူတက်ခြင်းကံကောင်းခြင်းမင်္ဂလာတရားတော်များနဲ့ပြည့်စုံခြင်းစသဖြင့်ကောင်းခြင်းမင်္ဂလာတရားတို့ရရှိနိုင်ကြပါစေ။ဒီလိုအောင်တရားတွေပွားများအားထုတ်ပြီးမိမိတို့တိုင်းပြည်ရဲ့ကျိုးမိမိတို့ကိုယ်ကျိုးအများကျိုးတွေကိုလည်းဆက်လက်ဆံပူဆောင်ရွက်နိုင်ကြပါစေလို့ဆုတောင်းမေတ္တာပို့သပါပါမယ်
။ဒါကတော့ကျမတို့ VOA ကနေနှစ်တစ်ကူဆုတောင်းထုတ်လွှင့်ခဲ့တာပါရှင်။VOA မြန်မာပိုင်းစီစဉ်ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်အခုဆက်လက်ပြီးတော့မြန်မာသတင်းလွှာတစ်ပုဒ်ကိုတင်ပြမှာပါတမနိနှင်းစီကြားနယ်ထုတ်ဝေသူကိုဝေရန်ဟိန်းအသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျမတို့ကင်တွယ်စစ်ဆေးတဲ့ရဲအရာရှိကိုဆက်သွယ်မေးမြန်းထားပါတယ်ကိုဇော်ဝင်းလိုင်ကဆက်လက်တင်ပြမှာပါရှင
်ပဇွန်နာမျိုးနယ်အတွင်းကကိုဝေရန်ဟိန်းရဲ့အလုတ်တိုက်ခန်းကနေအပုံနှံထွက်လာတဲ့အတွက်ဘေကျင်းကပ်ရဲ့အခန်းကလူကမိဘတွေထံအကြောင်းကြားခဲ့တာမှာမိဘတွေကတက်ဆိုင်ရာရဲစခန်းကတာဝန်ရှိသူတွေနဲ့အတူသူ့အခန်းကိုတွားရောက်တဲ့အချိန်မှာတော့အပြင်ကနေအခန်းကိုတောက်ခတ်ထားတာကိုတွေ့ခဲ့ရတယ်လို့ဆိုပါတယ်။အဲဒီနောက်အခန်းတောက်ဖွင့်ပြီးဝင်ရောက်စစ်ဆေးတဲ့အခါမှာဝမ်းပိုက်မှာထိုးသွင်းဒဏ်ရာ15ချက်နဲ့တမနိနှင်းစီဂျာနယ်ထုတ်ဝေသူအသက်28နှစ်အရွယ်ကိုဝေရန်ဟိန်းတေဆုံးနေတာကိုတွေ့ခဲ့ကြရတာပါ။အလောင်းကိုဧပြီလ16ရက်နေ့ကတွေ့ရှိခဲ့ခြင်းဖြစ်ကြောင်းပဇွန်တော်မြို့နယ်ရဲစခန်းမူဒူရဲမူရင်ထွေးက VOA ကိုပြောပါတယ်။
ဒီတော့ကျွန်တော်တို့ဗမာမျိုးနယ်မြေကွက်ဘိုးရောင်ဒေးလန်းကဒီဝန်ဆက်တိုက်မှ208မှာ208 A ပေါ့နော်အဲ့တိုက်ခန်းဒီအလုပ်တိုက်ခန်းပါပဲကျွန်တော်တို့ပံမိနေပြီးလုပ်တိုက်ခန်းအခန်းထဲမှာပဲဟိုအသက်ခံတာပေါ့နော်ဟုတ်ကဲ့ဒီတင်ဆုံးတာကကျွန်တော်တို့ဒီအခန်းထဲမှာဒီဆုံလေကလခိုင်လေးပုံပါပဲလေးလျှောကြီးလျှောပြီးတော့ဒီပလက်အနေထားလေးနဲ့လည်းကျွန်တော်တို့ဒီထိုးသွင်းတန်ရလေးပေါ့နော်အဲ့ဒါလေးနဲ့တင်ဆုံးနေတာပေါ့ကျွန်တော်တို့ကရောက်တဲ့အချိန်ကျတော့ဟိုနည်းနည်းတော့ဟိုအနံ့တော့ရနေပြီခင်ဗျာကျွန်တော်တို့ကရောက်တဲ့အချိန်ကဟို16ရက်နေ့ဟို9နိုင်လောက်ရောက်တာပေါ့နော်7နိုင်40လောက်ရောက်တာပေါ့ဟုတ်ကဲ့အဲခမန်းလာတော့အဲ့လိုနိုင်ရပြီဆိုလို့ရှိရင်တော့ကျွန်တော်တို့ခမန်းညာတော့အဲဆုံး48နိုင်အဲ့လိုပေါ့နော်အဲ့လိုကြာပြီးတော့ခမန်းလို့ရတာပေါ့ဒါတော့ကျွန်တော်တို့ ဆရာဝန်ကြီးရဲ့ကျွမ်းကျင်မှုပိုင်းပေါ့နော်ဒါမျိုးကြီးတော့ကျွန်တော်တို့ကတော့ရေးရတော့အဲ့လိုပဲအကျဉ်းချခံနိုင်ရပါခင်ဗျာ
အခုအချိန်မှာဒီအမှုကိုသက်ဆိုင်ရာနယ်မြေအပိုင်ရဲစခန်းအပြင်တခြားဌာနအသီးသီးကပါစုံစမ်းစစ်ဆေးနေဆဲဖြစ်ပြီးအဲ့ဒီလုပ်ငန်းနေပြီးဆုံးတဲ့အခါမှာသတင်းထုတ်ပြန်ပေးသွားမယ်လို့စခန်းမှုဒူရဲမှုရင်ထွေးကပြောပါတယ်
ကျွန်တော်တို့ဒီကအတက်နိုင်ဆုံးတော့ကျွန်တော်တို့ဒီစခန်းလေးမျိုးနယ်လေးရောတိုင်းလေးရော PNDP ရောပူးပေါင်းပြီးတော့အားကျွမ်းနေတော့ဆောင်ရွက်နေပါတယ်ခင်ဗျာအခုကတော့စစ်ဆေးနေတဲ့ကာလဖြစ်တဲ့အတွက်ကျွန်တော်တို့ကတော့ဟိုကျွန်တော်တို့ခြေလေးဒီကလို့ရှင်တော့ဖိနှလို့ရှင်တော့ပြန်ရင်ရှင်းပြလို့ရပါတ
ယ်လောလောဆယ်မှာတော့အလောင်းကိုရင်ခွဲစစ်ဆေးဖို့ဆေးရုံကြီးကိုပို့ထားတယ်လို့ဆိုပါတယ်အသက်ခံရသူဟာတာမဏိနင်းစီဂျာနယ်ရဲ့ထုတ်ဝေသူဖြစ်တဲ့အပြင်အဒီတာတာဝန်ကိုပါပူးတွဲယူထားတဲ့အတွက်ဒီအမှုပေါ်သတင်းမီဒီယာလောကကလူတွေအပြင်လူအတော်များများကစိတ်ဝင်စားနေကြတာပါကိုဝေယံဟိတ်ဟာတာမဏိနင်းစီဂျာနယ်ရဲ့ထုတ်ဝေသူအဖြစ်လွန်ခဲ့တဲ့တစ်နှစ်လောက်ကစပြီးတာဝန်ယူခဲ့တာလို့ဆိုပါတယ်MJR မြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ကတော့လက်ရှိအခြေအနေအရဒီကိစ္စဟာတာမန်ရာဇဝမှုအဖြစ်သာသိရှိထားသေးတဲ့အတွက် MJR အနေနဲ့တစုံတရာထုတ်ဖော်ပြောဆိုဖို့အစီအစဉ်မရှိသေးဘူးလို့ပြောပါတယ်
။ဟိုလောလောဆယ်တော့သူ crime လို့ပဲလောလောဆယ်မှာအဲ့လိုပဲဟိုသုံးသက်တော့ဘောနော်။တခြားသော political ဟို motivation တွေပါဘာမှတော့ sign တော့မကြမ်းမိသေးဘူးဘောနော်။အဲ့လိုမျိုးတော့ထင်တယ်။ personal ဟုတ်ခိုင်းလို့ဟာမျိုးလို့တင်အဲ့လိုပဲလောလောဆယ်သိရသလောက်နေထားရဟုတ်တခုကအချိန်ဒီဟိုရင်မရေရစုံစမ်းစစ်ဆေးချက်တို့တခြားသောရင်းတွေကတွေ့ရှိချက်တွေကဂိမ်းများအဲ့လိုမျိုးဟိုမီဒီယာနဲ့ဟိုတခုခုများဟိုဘယ်ခေါ်မလဲ change ချောက်တဲ့သဘောမျိုးလို့ဟိုနေတာအဲ့ဒါမျိုးဒီသက်တည်ထောက်ထားလို့ပါလို့ထွက်ပေါ်လာရင်တော့တမျိုးပေါ့လေလောလောဆယ်နေထားရတော့ကျွန်တော်တို့ဘာမှလုပ်ဖို့တော့မရှိသေးတော့
အခုလောက်ကြံတပ်ဖြတ်ခံရတဲ့ကိုဝေယံဟိဟာသူရိယနေဝန်ဂျာနယ်ကိုအရင်ကထုတ်ဝေခဲ့တဲ့ဥမိုဟိန့်ရဲ့တူဖြစ်တယ်လို့သိရပါတယ်ခင်ဗျာ
ကိုစောင်းဝင်းလှိုင်ပြောပြသွားတာပါ VOA မြန်မာပိုင်းစီစဉ်ကိုဆက်လက်နားဆင်နေကြတာပါရှင်မြန်မာနိုင်ငံမှာမျက်စိအတွင်းတိမ်ယောဂါကြောင့်မျက်စိကွယ်နေသူပေါင်း600နီးပါးကို2016ခုနှစ်ကအောင်မြင်စွာအခမဲ့ခွဲစိတ်ကုသပေးနိုင်ခဲ့တဲ့အမေရိကန်မျက်စိအထူးကူဆရာဝန်ကြီး Jeffrey Durbin ကအာရှနိုင်ငံတွေထဲမျက်စိအတွင်းတိမ်ယောဂါအဖြစ်များဆုံးနိုင်ငံတွေထဲမှာမြန်မာနိုင်ငံပါဝင်နေကြောင်း VOA ကပြောပါတယ်ဆက်ပြီးတော့နားဆင်ပါရှင်
American ပြည်ထောင်စု CBS ရုပ်သံသတင်းဌာနကအပတ်စဉ်ထုတ်လွှင့်နေတဲ့မိနစ်60အစီအစဉ်ကနေမြန်မာနိုင်ငံမှာမျက်စိအတွင်းတိမ်ကြောင့်မျက်စိကွယ်နေသူတွေကိုတွားရောက်ပြီးအခမဲ့ခွဲစိတ်ကုသပေးတဲ့မျက်စိအထူးကူဆရာဝန်ကြီးနှစ်ဦးအကြောင်းကိုတနင်္ဂနွေနေ့ကထုတ်လွှင့်ပြသခဲ့ပါတယ်။နီပေါမျက်စိအထူးကူဆရာဝန်ကြီးဒေါက်တာဆန်ဒက်ရူဝစ်နဲ့အတူ American မျက်စိအထူးကူဆရာဝန်ကြီးဒေါက်တာ Jeffrey Durbin တို့နှစ်ဦးဟာမျက်စိအတွင်းတိမ်အဖြစ်များဆုံးရှမ်းပြည်တောင်ကြီးမြို့မှာ၄ရက်အတွင်းတိမ်ဖြစ်နေသူလူနာပေါင်း903ဦးကိုမျက်စိပြန်မြင်လာအောင်ခွဲစိတ်ကုသပေးနိုင်ကြောင်းရိုက်ကူးတင်ပြထားပါတယ်။သူတို့နှစ်ဦးဟာမြန်မာနိုင်ငံအမျိုးသားမျက်စိအထူးကုဌာနကတဆင့်မြန်မာနိုင်ငံကဆရာဝန်တွေကိုတင်နန်းပေးရင်းမျက်စိကွယ်နေသူတွေကိုခွဲစိတ်ကုသပေးခဲ့ပုံကိုဒေါက်တာ Jeffrey Durbin ကအခုလို VOA ကိုပြောပြပါတယ်။
Myanmar is one of the highest rates of cataract blindness in Asia. And the doctors in Myanmar are very good, but they've all been trained externally. So we began thinking about this.
Myanmar ဟာအရှမတင်ကြောင့်မျက်စိကွယ်တဲ့နှုန်းအများဆုံးနိုင်ငံတွေထဲမှာတခုအပါဝင်ဖြစ်ပါတယ်။မြန်မာနိုင်ငံမှာဆရာဝန်တွေကသိတော်ကြပေမဲ့သူတို့ကပြပမှာဒီပညာကိုလေ့လာခွင့်ရကြတာပါ။ဒါကြောင့်ကျွန်တော်တို့ကမြန်မာနိုင်ငံကမျက်စိအထူးကဒေါက်တာအေဂျန်ကိုနီပေါ့ကိုခေါ်ပြီးမျက်စိခွဲစိတ်မှုသင်တန်းပေးပါတယ်။သူ့ရဲ့သင်တန်းပြီးမှသူကမြန်မာနိုင်ငံကိုပြန်ပြီးလူနာတွေကိုစစ်ဆေးပါတယ်။ကျွန်တော်တို့ရန်ကုန်မှာမျက်စိအထူးကသင်တန်းဖွင့်ပြီးမျက်စိတိမ်ခွဲစိတ်မှုလဲလေ့ကျင့်ပေးပါတယ်။ဒီသင်တန်းသားတွေနဲ့အတူကျွန်တော်တို့ရှမ်းပြည်နယ်တောင်ကြီးမြို့ကိုသွားပြီးတိမ်ကြောင့်မျက်စိလုံးဝကွယ်ခဲ့တဲ့လူပေါင်း900ကျော်ကိုခွဲစိတ်ကုသပေးခဲ့ပါတယ်။ကျွန်တော်နဲ့ဒေါက်တာရူဝစ်အပါအဝင်မြန်မာဆရာဝန်တွေသူနာပြုတွေအဖွဲ့ကလူပေါင်း960ကိုတပတ်အတွင်းခွဲစိတ်ကုသပေးခဲ့ပြီးမျက်စိအလင်းပြန်ရစေခဲ့ပါတယ
်ဒေါက်တာတာဘင်နဲ့အတူဒေါက်တာရူဝစ်တို့နှစ်ဦးတည်ထောင်ထားတဲ့ဟိမဝန္တာမျက်စိအတွင်းတိမ်အထူးကုစီမံကိန်းကနေအမောင်ကနေအလင်းဆောင်ဆိုတဲ့ရည်မှန်းချက်နဲ့မြန်မာနိုင်ငံမှာအတွင်းတိမ်ကြောင့်မျက်စိကွယ်နေသူတဦးချင်းစီကိုမိနစ်အနည်းငယ်အတွင်းအခမဲ့ခွဲစိတ်ကုသပေးခဲ့ကြတာဖြစ်ပါတယ်။သူတို့နှစ်ဦးဟာမြန်မာနိုင်ငံလိုဖွံ့ဖြိုးဆဲနိုင်ငံတွေကိုတွားရောက်ပြီးအခမဲ့မျက်စိခွဲစိတ်ကုသပေးသလိုနေရရင်နိုင်ငံတွေကဆရာဝန်တွေကိုလည်းထက်ဆင့်သင်တန်းပေးပြီးလေ့ကျင့်ပေးခဲ့တဲ့အတွက်အဲ့ဒီဆရာဝန်တွေကတဆင့်အတွင်းတိမ်လူနာပေါင်း၄သန်းကျော်ကိုပြန်ပြီးခွဲစိတ်ကုသပေးနိုင်ခဲ့ကြပါတယ်။ ဒေါက်တာတာဘင်ဟာအမေရိကန်ပြည်ထောင်စုယူတာတက္ကသိုလ်မှာမျက်စိအထူးကိုဆရာဝန်အဖြစ်သင်ကြားပို့ချနေသလိုကမ္ဘာကျော်တက္ကသိုလ်တွေဖြစ်တဲ့ Harvard, Yale, Oxford တို့ကနေထူးချွန်စွာအောင်မြင်ခဲ့သူတဦးဖြစ်ပါတယ်။ဒါအပြင်ကမ္ဘာအမြင့်ဆုံးတောင်အများပြားကိုလည်းတက်နိုင်ခဲ့သူတဦးလည်းဖြစ်ပါတယ်။သူ့အနေနဲ့အခုလိုမျက်စိယောဂါနဲ့ပတ်သက်ပြီးပရဟိတလုပ်ငန်းမှာပါဝင်လာတဲ့အကြောင်းရင်းကို VOA ကိုအခုလိုပြောပြပါတယ
်။ It's hard to say, you know, part of it may be my parents, my, you know, grandparents.But, you know, I entered the field of medicine wanting to make a difference. And it was when I saw what Dr. Rui was doing.
ကျွန်တော်အခုလိုမျက်စိခွဲစိတ်ကုသပေးဖို့စေတနာဝန်ထမ်းစိတ်ပေါ်လာတာကတော့ကျွန်တော်မိဘတွေအဖိုးအဖွားတွေကြောင့်လည်းဖြစ်နိုင်ပါတယ်။ကျွန်တော်အနေနဲ့ဒီဆေးပညာသင်ကြားတာကအပြောင်းအလဲကိုဖော်ဆောင်လိုတဲ့အတွက်ပါပဲ။ဒီပေါ်မှာဒေါက်တာရူဝစ်လှုပ်ဆောင်နေတာမြင်ရတော့ကျွန်တော်ရဲ့ရည်မှန်းချက်အကောင့်ထဲဖော်ဖို့လမ်းပွင့်သွားခဲ့ပါတယ်။တိတ်ကိုအကူအညီလိုအပ်တဲ့လူအတော်များများရဲ့ဘဝကိုပြောင်းလဲစေနိုင်ခဲ့ပါတယ်။
အလားတူမျက်စိအတွင်းတိမ်အထူးကုစီမံကိန်းကိုဒေါက်တာတာဘင်နဲ့အတူတွဲဖက်တည်ထောင်ခဲ့တဲ့နီပေါမျက်စိအထူးကုဆရာဝန်ကြီးဒေါက်တာဆန်ဒက်ရူဝစ်ကတော့ဆင်းရဲတဲ့နီပေါမိဘနှစ်ဦးကနေအထူးကုဆရာဝန်ကြီးဖြစ်လာအောင်ကြိုးစားခဲ့ရတဲ့အကြောင်းရင်းမှာညီမဖြစ်သူဟာအဆုတ်ယောဂါနဲ့သူ့ရှေ့မှာတင်တည်ဆုံးခဲ့တဲ့အတွက်ဆရာဝန်ဖြစ်ရမယ်ဆိုတဲ့ဆုံးဖြတ်ချက်ကိုအခိုင်အမာချခဲ့ကြောင်း CBS နဲ့တွေ့ဆုံခန်းမှာပြောပြခဲ့ပါတယ်။အခုလိုမျက်စိအထူးကုဆရာဝန်ကြီးတွေရဲ့အခမဲ့ခွဲစိတ်ကုသပေးတဲ့အစီအစဉ်ဟာမြန်မာနိုင်ငံအတွက်အလွန်အကျိုးရှိပြီးထိရောက်မှုရှိကြောင်းအမေရိကန်အခြေစိုက်မြန်မာဆရာဝန်ဒေါက်တာတင့်ဆွေကပြောပါရယ
်အခုအတွင်းတိန်ကအဲ့လိုခွင့်စီကူတာပေးတာဒါမှကောင်းပြီးတော့မြန်မာနိုင်ငံမှာတော်တော်ကိုလိုအပ်တယ်လို့ကျွန်တော်ယူဆတယ်ခင်ဗျာမျက်စိမှာတိန်၃မျိုးရှိတယ်ခင်ဗျာကျွန်တော်တို့အပြင်တိန်ရဲ့အတွင်းတိန်ရဲ့ရေတိန်ရဲ့လို့ခေါ်ပါတယ်အခုတရားတော်ကက်တရက်လို့ခေါ်တဲ့ဟာကတော့အတွင်းတိန်တခါမျက်စိယောဂါတွေမှာနဲ့မျက်စိကိုရရဲ့အကြောင်းနဲ့မှလည်းအများဆုံးဟိုဖြစ်တဲ့ယောဂအခုပါပဲမြန်မာနိုင်ငံမှာလည်းတော်တော်များများရှိပါပဲနိုင်ငံတကာမှာလည်းရှိတာပေါ့ဘဝနိုင်ငံမှာကတော့ဟိုအသက်အရွယ်အရာတချို့ကဟိုအရွယ်ရလာရင်ပို့ပြီးတော့ဖြစ်ကြတယ်အတွင်းတိမ်ဖြစ်ပါတယ်အဲ့ဒါကိုကျွန်တော်တို့ဟိုခွဲစိတ်ကုသပြီးတော့မှန်ဘလူးအသက်ပေါ့အတုပေါ့အစာထိုးလို့ရှိရင်တော့လူကောင်းလို့ပဲကျွန်တော်ပြန်ဖြစ်နိုင်ပါတယ်ဒါကတော့အမှန်တမ်းမှလိုအပ်ပါတယ
်ဟိမဝင်တာမျက်စိအတွင်းတိမ်အထူးကုစီမံကိန်းကိုနိုင်ငံတကာအလှရှင်တွေပါဝင်လှူဒန်းကြပြီးအခုဆိုရင် MacArthur Foundation ကလှူဒန်းမဲ့ American Dollar တန်းတရာအတွက်ရှောက်ထားသူအဖွဲ့ပေါင်း1900ထဲမှာစကားတင်10ဖွဲ့ထဲမှာပါဝင်နေပါတယ်ရှင်
တော်ရစီမခင်တမနာဦးထင်ကျော်ရဲ့မကြသေးခင်ကတရုတ်နိုင်ငံခီးစဉ်အတွင်းဆိုင်းငံ့ထားတဲ့မြစ်ဆုံရေကာတာစီမံကိန်းနဲ့ပတ်သက်လို့မျှော်လင့်ထားသလိုတဲတဲကွဲကွဲအဖြစ်အစုံတရားမထွက်ခဲ့ပါဘူး။တပောင်းဝပတ်ဝန်းကျင်နဲ့ဒေသခံလူမှုအတန်းဝိုင်းကြားထိခိုက်မဲ့အရေးဆိုရမှုတွေကြောင့်စန့်ကျင်မှုတွေအကြီးအကျယ်ကြုံခဲ့ရတဲ့စီမံကိန်းရှေ့အနာကဘလို့ရှိလာနိုင်ပါသလဲ။နှစ်နိုင်ငံတာဝန်ရှိသူတွေအနေနဲ့ဘလို့အပေးအယူမျိုးတွေနဲ့စိစက်ညှိနှိုင်းအဖြစ်ရှာတင်တယ်လဲဆိုတာကို VOA ရဲ့အင်္ဂါညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်ဖြစ်တဲ့1-239-382-5554ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကိုရေးသားပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်။
ဆက်လက်ပြီးတော့နိုင်ငံတကာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုပြောပြမှာပါ။မြောက်ကိုရီးယားနိုင်ငံအပေါ်အမေရိကန်အစိုးရကမဟာဗျူဟာအရတီးခန့်ဆိတ်ရှည်ခဲ့တဲ့ခေတ်ကုန်သွားပြီလို့အမေရိကန်ဒုသမ္မတမိုက်ပန်စ်ကပြောကြားလိုက်ပါတယ်။မြောက်ကိုရီးယားကမအောင်မြင်တဲ့မစ်ဆိုင်းဒုံးကျည်ပစ်လွတ်မှုလုပ်ခဲ့ပြီးတရက်အကြာမှာပဲအမေရိကန်ဒုသမ္မတကတောင်ကိုရီးယားနိုင်ငံခီးစဉ်တွင်းမှာပြောကြားခဲ့တာပါ။ဒီပေါ်မှာမြောက်ကိုရီးယားဘက်ကရောဘလို့တုံ့ပြန်ပါတယ်မက်ဆုညက်မွန်ကဆက်ပြီးတင်ပြမှာပါရှင
်အမေရိကန်ဒုသမ္မတမိုက်ပန်စ်ရဲ့အာရှ၄နိုင်ငံခီးစဉ်အတွင်းတောင်ကိုရီးယားနိုင်ငံကိုပထမဆုံးသွားရောက်ခဲ့ပြီးအမေရိကန်အစိုးရအသည့်အနေနဲ့မတည်ငြိမ်မှုမြင့်မားနေတဲ့ဒေသအပေါ်ကြောခိုင်းထားမှာမဟုတ်ဘူးဆိုတာကိုပြသခဲ့ပါတယ်အမေရိကန်ဒုသမ္မတတောင်ကိုရီးယားစီခီးထွက်ခွာလာချိန်မှာကိုမြောက်ကိုရီးယားကမစ်ဆိုင်းဒုံးကျည်စမ်းသပ်ပစ်လွတ်ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။ဒီနေ့လာနေကတော့ဒုသမ္မတပန်ချာတောင်ကိုရီးယားနဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားကစစ်မဲ့ဇုံကိုတွားရောက်ခဲ့ပါတယ်။ တနိုင်ငံနဲ့တနိုင်ငံနှစ်မိုင်ခွဲသာခြားတဲ့အကွာအဝေးအတွင်းမိုင်းတွေအပြည့်ချထားသလိုနှစ်ဖက်စစ်သားတွေအချိန်မလတ်တတိအနေထားရှိနေတဲ့နေရာကိုတွားရောက်ပြီးဒုသမ္မတကအမေရိကန်ပြည်ထောင်စုအနေနဲ့မဟာမိတ်တောင်ကိုရီးယားဘက်ကရပ်တည်ကာကွယ်သွားမယ်လို့ပြောကြားခဲ့ပါတယ်။လက်ရှိအမေရိကန်အစိုးရရဲ့မြောက်ကိုရီးယားအပေါ်ထားရှိတဲ့သဘောထားကိုလည်းဒုသမ္မတပန့်စ်ကအခုလိုပြောကြားခဲ့ပါတယ်
။ Strategic patience has been the approach of the last American administration and beyond.For more than two decades, the United States and our allies have worked to peacefully dismantle North Korea's nuclear program and alleviate the suffering of their people. But at every step of the way,
ပြီးခဲ့တဲ့ American အစိုးရနဲ့အရင်အစိုးရတွေတုန်းကတီးခန့်စိတ်ရှည်တဲ့မဟာဗျူဟာနဲ့ချိကပ်ခဲ့ပါတယ်။မြောက်ကိုရီးယားရဲ့ nuclear အစီအစဉ်ဖျက်သိမ်းရေးနဲ့မြောက်ကိုရီးယားပြည်သူတွေခံစားနေရတာတသက်သာစေဖို့ American ပြည်ထောင်စုနဲ့ကျွန်တော်တို့ရဲ့မဟာမိတ်တွေစူးစမ်းနေကြတာအနှစ်20ကျော်ခဲ့ပါပြီ။ဒါပေမဲ့လည်းမြောက်ကိုရီးယားဘက်ကလိန်လဲလှည့်ပြားမှုတွေမတီးတဲ့ဂရီတွေမစ္စိုင်းဒုံးကျည်စမ်းသပ်မှုတွေနဲ့သာတုံ့ပြန်ခဲ့ပါတယ်။လွန်ခဲ့တဲ့18လအတွင်းမှာကိုတရားမဝင်နျူကလ িয়ার စမ်းသပ်မှုနှစ်ခုနဲ့ပဲ့ထိန်တဲ့ဒုံးကျည်စမ်းသပ်မှုအချိန်ချင်းလုပ်ခဲ့ပါတယ်။ကျွန်တော်ဒီလိုလာနေတဲ့အချိန်မှာတော့မစ္စိုင်းဒုံးကျည်ပြစ်လုခဲ့ပြီးမှမအောင်မြင်ခဲ့ပါဘူး။အဲဒီတော့မဟာဗျူဟာအရစိတ်ရှည်တီးခံခဲ့တဲ့ခေတ်ကုန်သွားပါပြီ
။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ကင်းမဲ့သွားစေရမယ်ဆိုတဲ့ရည်ရွယ်ချက်အောင်မြင်ဖို့အတွက်ငြိမ်းချမ်းတဲ့နီလန်နဲ့ညှိနှိုင်းဆွေးနွေးသွားမှာဖြစ်ပေမဲ့အဖြေရနိုင်မဲ့နီလန်အားလုံးကိုလည်းထည့်သွင်းစဉ်းစားထားတယ်လို့ဒုသမ္မတမိုက်ပန့်စ်ကပြောကြားခဲ့ပါတယ်။တောင်ကိုရီးယားယာယီသမ္မတဟွမ်ကီယိုအန်ကလည်းမြောက်ကိုရီးယားဘက်ကနောက်ထပ်ရန်ဆမှုအတွက်အရေးယူဆောင်ရွက်သွားဖို့အစဉ်သင့်မယ်လို့ဆိုးမျိုးတော်မှာအမေရိကန်ဒုသမ္မတနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်
။ Honorable Pence Putongning Nim Kwado Bukhane Hek Missile Weobui Omjongsongwa Sigupsongye
မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ္စိုင်းဒုံးရံဟာဘလောက်လေးနဲ့ပြီးအရေးတကြီးကန်တွယ်ဖို့လိုတယ်ဆိုတဲ့အမြင်အပေါ်ဒုသမရာပန့်စ်နဲ့ကျွန်တော်တို့ကြားမှာတူညီနေပါတယ်။မြောက်ကိုရီးယားရဲ့မဟာဗျူဟာတွက်ချက်မှုတွေပြောင်းလဲသွားစေဖို့တကမ္ဘာလုံးရဲ့ဖိအားတွေတိုးမြင့်အောင်ကျွန်တော်တို့နှစ်ဆပိုအားထုတ်ဆောင်ရွက်ဖို့သဘောတူခဲ့ကြပါတယ်။နျူကလ িয়ার လက်နက်တွေဆွလွတ်ဖို့ညှင်းဆန်နေတဲ့မြောက်ကိုရီးယားအပေါ်ဘက်ဆောင်ကနေတန်ခတ်ရည်ရွယ်မှုတွေအကောင့်ထဲဖော်သွားဖို့လည်းသဘောတူခဲ့ကြပါတယ်
။တရုတ်နိုင်ငံရဲ့ပူးပေါင်းဆောင်ရွက်မှုနဲ့မြောက်ကိုရီးယားကိုဖိအားပိုပေးသွားမယ်ဆိုတာကိုလည်းအမေရိကန်ဒုသမ္မတပန့်စ်ရောတောင်ကိုရီးယားယာယီသမ္မတဟွမ်ကပါပြောကြားခဲ့ကြပါတယ်။တရုတ်နိုင်ငံကကန့်ကွက်နေတဲ့ကြားကပဲအမေရိကန်ရဲ့ Third Downlet Network ကာကွယ်ရေးစနစ်ကိုတောင်ကိုရီးယားမှာထားရှိရေးဆက်လုပ်သွားမှာဖြစ်တယ်ဆိုတာကိုလည်းအမေရိကန်ဒုသမ္မတကပြောခဲ့ပါတယ်။အခုလိုပြောကြားချက်တွေကိုမြောက်ကိုရီးယားဘက်ကလည်းတနင်္လာနေ့မှာပဲတုံ့ပြန်ခဲ့ပါတယ်။နယူးယောက်မြို့ကကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားသံအမတ်ကြီးကင်မင်ရွန်ကမြောက်ကိုရီးယားအနေနဲ့အမေရိကန်နဲ့ဆက်ဖြစ်ဖို့အစဉ်သင့်မယ်လို့အခုလိုပြောပါတယ်
။ If the United States dared to opt for the military actions, the crying out for preemptive attack and the removal of the headquarters, the DPRK is ready to react to any
တကယ်လို့အမေရိကန်ကစည်ရေးအရာဆောင်ရွက်မဲ့လမ်းကိုရွေးချယ်ရဲလို့လက်ဦးမှုယူပြီးဌာနချုပ်တွေကိုရှင်းလင်းတိုက်ခိုက်ဖို့စူးစမ်းမယ်ဆိုရင်မြောက်ကိုရီးယားကလည်းအမေရိကန်ဘက်ကလိုလားတဲ့စည်ရေးပုံစံအတိုင်းတုံ့ပြန်ဖို့အစဉ်သင့်မှာပဲလို့ကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတန်အမတ်ကြီးကပြောကြားသွားတာဖြစ်ပါတယ်။အမေရိကန်ဟာငြိမ်းချမ်းရေးခိုင်မာအောင်လုပ်မယ်လို့တစ်ဖက်ကပြောနေပေမဲ့ဆီးရီးယားလိုအချုပ်အခြာအာဏာပိုင်နိုင်ငံအပေါ်စည်ရေးအရာဆောင်ရွက်ဖို့ဝန်မလေးဘူးဆိုတာတက်တည်ပြနေတယ်လို့လည်းသူကဆိုခဲ့ပါတယ်။လက်တလောရရှိခဲ့တဲ့ဂျိုရုဓာတ်ပုံတွေအရမြောက်ကိုရီးယားဟာမြေအောက်နျူကလ িয়ার လက်နက်စမ်းသပ်မှုနောက်တစ်ခုကိုအချိန်မရွေးလုပ်နိုင်တယ်လို့ကြွမ်းကျင်သူတွေကပြောကြပါဗျ။တောင်ကိုရီးယားနိုင်ငံကိုတွားရောက်တဲ့အမေရိကန်ဒုသမ္မတကတော့တောင်ကိုရီးယားရဲ့လွတ်လပ်ငြိမ်းချမ်းရေးအတွက်အမေရိကန်ကနောက်နှစ်ပေါင်းများစွာရပ်တည်သွားမယ်လို့ကတိပြုခဲ့ပါဗျ။မိုက်ပန့်စ်ရဲ့ဆယ်ရက်ကြာအာရှခီးစဉ်အတွင်းမှာဂျပန်၊အင်ဒိုနီးရှားနဲ့အော်စတြေးလျနိုင်ငံတွေစီကိုလည်းတွားရောက်မှာဖြစ်ပါတယ်ရှင်။
မဆုမြမွန်ပြပြသွားတာပါမကြခင်တင်ဆက်မဲ့စီးပွားရေးကဏ္ဍမှာတော့ NLD အစိုးရတက်လာပြီးတဲ့နောက်ရန်ကုန်မြို့မှာမဟာတကြံကာလအတွင်းစီးပွားပြစ်ရေကစားမန်းတပ်တွေကိုပိတ်ပင်လိုက်တဲ့အပေါ်အမှုပညာရှင်တခါလူငယ်တွေနဲ့စီးပွားရေးလုပ်ငန်းရှင်တွေရဲ့သဘောထားအမြင်တွေကိုကြားဖို့ရှိပါတယ်ကျမတို့ VOA မြန်မာပိုင်းအစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့အင်္ဂါနနက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါအခုဒုတိယပိုင်းနာယူဝက်မှာနားဆင်ရမှာကတော့
စီဝါလေးမန်တကြီးလုံးမှာကျွန်တော်တို့တကြံဖြစ်မှာလားဆိုတာလည်းပထမဆုံးအချက်ချက်ကျွန်တော်ပြင်စင်စားရမယ်အချက်ပေါ့နော်ပြောပြတာမပြတာ
ဒါကတော့အမှုပညာရှင်အန်နကာကရန်ကုန်တကြံမှာစီးပွားဖြစ်ရေကစားမန်တက်တွေပိတ်ပင်လိုက်တဲ့အပေါ်မှာသူ့ရဲ့သဘောထားကိုပြောကြားသွားတာပါစီးပွားရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ဒါအပြင်သုတဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်မှာပါအခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတ်တချို့ကိုမူရင်းအပေါ်မပြတ်ဒေါ်လာလတန်းကကောက်နှုတ်တင်ပြမှာပါရှင
်ပထမဆုံးဘန်ကောက်ပို့သတင်းစာမှာအန်ချာလီကွန်ဂရက်ကမြန်မာနိုင်ငံအနေနဲ့အင်းကြီးချင်းနိုင်ငံတို့ရဲ့စိတ်ရှည်တိခါမှုကိုရထိုက်ပါတယ်ဆိုတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်2015ခုနှစ်က NLD ပါတီကရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရရှိလိုက်ပြီးတဲ့နောက်ရင်းနှီးမြှုပ်နှံရှင်တွေကလည်းအစောတင်ဝင်ရောက်လာကြဖို့ကြိုးပမ်းခဲ့ကြတဲ့အတွက်အစမှစူပြေနေတဲ့အကြောင်းဒါပေမဲ့လို့တစ်နှစ်ကြာမှတော့ဒီမျှော်လင့်ချက်ဟာတဖြည်းဖြည်းလျော့နည်းလာတာတွေ့ရတဲ့အကြောင်းနဲ့တိုင်းသာအုပ်စုတွေနဲ့ညင်းချမ်းရေးဆွေးနွေးပွဲဟာလည်းအခက်အခဲကြုံနေရသလိုဒေသခံလှုပ်ရှားသူတွေနဲ့သတင်းမီဒီယာတွေက NLD ရဲ့လွတ်စွာထုတ်ဖော်ပြောဆိုခွင့်ကိုဟန်တားမဲ့အလားအလာတွေပေါ်ဝေဖန်မှုတွေထွက်ပေါ်ခဲ့တာတွေ့ရပါတယ်ဒီလိုအခြေအနေမျိုးရှိပေမဲ့လို့လည်းဒေါအောင်ဆန်းစုကြည်ပေါ်လူလူရဲ့ထောက်ခံမှုဟာရှိသမျှဖြစ်တာကိုတွေ့ရပါတယ်2008ဖွဲ့စည်းပုံအရလည်းအရတားဥဆောင်တဲ့အစိုးရလက်ထက်မှာစစ်တပ်ကအာဏာအတော်များများကိုဆက်ထိန်းထားနိုင်ဖို့အာမခံချက်ပေးထားတာလည်းဖြစ်ပါတယ်။ဒါကြောင့်ဒီကြိုးတုံးတွေကို NLD အစိုးရအနေနဲ့ဖြေနိုင်ပါမလားဆိုတာကိုလည်းကဘာကစောင့်ကြည့်နေတာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲအင်းနီချင်းထိုင်းနိုင်ငံဟာ20ချိန်မြောက်ဖွဲ့စည်းပုံအခြေခံဥပဒေကိုအတည်ပြုပေးကြတာတွေ့ရပြီးညှပြလာတဲ့ဒီမိုကရေစီအခွင့်အပြောင်းတွေနဲ့ရင်ဆိုင်ကြရတာဖြစ်ပါတယ်။ဒီဖက်မှာတော့မြန်မာနိုင်ငံမှာသတင်းအလုံးဟာအစိုးကြီးပဲမဟုတ်တာတွေ့ရတဲ့အကြောင်းနဲ့တခုကတော့ရှစ်လေးလုံးကျောင်းသားတွေနေနဲ့2020ရွေးကောက်ပွဲမှာပါဝင်နိုင်ဖို့နိုင်ငံရေးပါတီတွေဖွဲ့ဖို့ကြိုးပမ်းနေတယ်ဆိုတဲ့သတင်းပဲဖြစ်တယ်လို့ဆောင်းပါရှင်ကထောက်ပြထားပါတယ်။တန်50မြန်မာလူထုနဲ့ကဘာကပါဒေါအောင်ဆန်းစုကြည်ရဲ့အစိုးရပေါ်မျှော်လင့်ချက်ကြီးမားစွာထားခဲ့တဲ့အကြောင်းနဲ့ဒီမိုကရေစီဟာမြန်မာပြည်နဲ့မြန်မာတမျိုးသားလုံးတွေအရေးကြီးုံသာမကဒေသန္တရတွေလည်းအရေးကြီးတဲ့အကြောင်းအထူးသဖြင့်စစ်တပ်လက်အောက်ကနေဘယ်လိုရုံးထွက်နိုင်မလဲဆိုတဲ့နီလန်းတွေကိုထိုင်းနိုင်ငံအနေနဲ့မြန်မာဒီမိုကရေစီဖော်ဆောင်မှုကနေအကျိုးရှိတဲ့သင်ခန်းစာတွေယူနိုင်မှာဖြစ်တဲ့အကြောင်းဆောင်းပါးရှင်ကထောက်ပြရေးသားထားပါတယ်။ခုဆက်လက်ပြီးနောက်ထပ်ထိုင်းသတင်းစာတစ်စောင်ဖြစ်တဲ့ The Nation သတင်းစာကြီးကမြန်မာနိုင်ငံအနေနဲ့ဒုက္ခသည်များနဲ့ပတ်သက်လို့ကဘာကိုရှင်းရှင်းချပြနိုင်ခြင်းမရှိသေးဘူးဆိုတဲ့အေဒီတာအဘိုကနေကောက်နှုတ်တင်ပြလိုပါတယ်။ရခိုင်ပြည်နယ်မှာအိုးအိမ်မဲ့ဖြစ်ခဲ့ကြသူထောင်ပေါင်းများစွာရဲ့ကံကြမ္မာကိုမြန်မာနိုင်ငံနေနဲ့နိုင်ငံတကာလူအဖွဲ့အစည်းအထူးသဖြင့်အာဆီယံအသင်းကြီးကိုရှင်းပြတင်ပေမဲ့ဒုက္ခသည်စခန်းတွေကိုပိတ်ပစ်မယ်လို့အစိုးရကပြောခဲ့တဲ့အတွက်ကြောင့်စိတ်ပူပင်မှုတွေဖြစ်လာစေတဲ့အကြောင်းနဲ့နောက်ဘာဆက်လုပ်မယ်ဆိုတာကိုလည်းထုတ်မပြောခဲ့တဲ့အကြောင်းအဒီတာအပေါ်မှာဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့မြို့သားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းကပြည်ကြတဲ့သတင်းပတ်ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ကော်မရှင်ရဲ့အစည်းအခမ်းစာအရဒုက္ခသည်စခန်း၃ခုဖြစ်တဲ့တိုင်းရင်းရခိုင်နဲ့ကမာမွတ်စလင်တွေရဲ့စခန်းတွေကိုပိတ်ပစ်ဖို့ရှိတဲ့အကြောင်းပြောကြားခဲ့ပါတယ်။ဒါအပြင်2012ခုကစလို့အိုးအိမ်မဲ့ဖြစ်ခဲ့ကြတဲ့ IDB 32,000 ကျော်တို့ပြန်လည်နေရာချထားရေးမှာတိုးတက်မှုနှေးကွေးတာကိုတွေ့ရပြီးပုံမူခိုင်မာတဲ့မဟာဗျူဟာနဲ့အချိန်ကြာသတ်မှတ်ဖို့လိုအပ်တဲ့အကြောင်းကော်မရှင်ရဲ့စီရင်ခံစာမှာဖော်ပြထားတယ်လို့အေဒီတာအပေါ်မှာထောက်ပြထားပါတယ်။ကမန်ရခိုင်နဲ့မွတ်စလင်တို့ပါဝင်တဲ့ IDB အိမ်အောင်စုပေါင်း335ခုတို့ကို သူတို့နေအိမ်တွေပြန်ခွင့်ပေးတဲ့အကြောင်းကော်မရှင်ကကြံပေးထားပေမဲ့လို့လေပြီးခဲ့တဲ့သတင်းပတ်ကတန်တမာတွေကိုအစီရင်ခံရမှာဦးတောင်းထွန်းကစခန်းပိတ်ပစ်မဲ့အစီအစဉ်ကလွဲလို့တခြားဘာမှထုတ်ဖော်ပြောကြားခြင်းမရှိခဲ့သလိုဒုက္ခသည်တွေကိုနေရာရွှေ့ပြောင်းရမှာဘယ်လိုရည်ရွယ်ဆောင်ရွက်မယ်ဘယ်လိုအထောက်အကူတွေပေးမယ်ဘယ်လိုနေရာတွေမှာချထားမယ်ဆိုတာကိုလည်းပြောကြားခဲ့ခြင်းမရှိတဲ့အကြောင်းနဲ့ဖိလစ်ပိုင်မှာဒီလအာဆီယံထိပ်သီးညီလာခံကျင်းပတဲ့အခါတက်ရောက်မဲ့ခေါင်းဆောင်တွေနဲ့မြန်မာသမ္မတဦးထင်ကျော်လည်းပါဝင်မှာဖြစ်တဲ့အတွက်ကြောင့်ရိုဟင်ဂျာအရေးဟာဒီဆွေးနွေးပွဲအစီအစဉ်မှာပါဝင်ဖို့ရှိပေမဲ့လို့လေအာဆီယံဖွဲ့ဝင်နိုင်ငံအများစုတို့ကတော့ပြည်တွင်းဝင်ရောက်ဆက်ဖွဲ့ဖို့မလိုလားကြတာတွေ့ရတယ်လို့အရီတအဘော်မှဖော်ပြထားပါတယ်။ဒါပေမဲ့လို့လေအထူးသဖြင့်အတိတ်ကလူသားချင်းစာနာမှုအထောက်အကူတွေပေးခဲ့တဲ့ထိုင်းမလေးရှားနဲ့အင်ဒိုနီးရှားကဦးဆောင်ပြီးတခြားအဖွဲ့ဝင်နိုင်ငံတွေဟာဒီပြဿနာရဲ့အရေးမြစ်ကိုဖြေရှင်းနိုင်အောင်မြန်မာနိုင်ငံကိုအကူအညီပေးရမှာပုံမူကြီးမားတဲ့အခန့်ကဏ္ဍကပါဝင်သင့်တဲ့အကြောင်းနဲ့အနည်းဆုံးတော့နောက်ဆုံးဖြစ်ထွန်းမှုတွေကဘာတွေရှိသည်ရေရှည်အစီအစဉ်ကဘယ်လိုရှိတယ်ဆိုတာကိုတော့မြန်မာကိုယ်စားလှယ်တွေနဲ့အစီရင်ခံတဲ့အကြောင်း The Nation သတင်းစာကြီးရဲ့ Editor အပေါ်မှာထောက်ပြထားပါတယ်ရှင်
။အခုဆက်လက်ပြီးတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်မှာပါရှင
်။ဒီနေ့မြင့်တဲ့တင်ပြပေးမယ့် item အသုံးကတော့
Reach for the Moon
ဖြစ်ပါတယ်။R-E-A-C-H, reach ga, mi aung le lana, F-O-R-4 ga tue, T-H-E the, M-O-O-N, moon ga, la min su ro, sa kwaik lu nye dayay diwe ga, la min yi gu lana bo. Diniya ma moon asa, S-T-A-R-S, stars, su re, jay rui lu diwe ya re, waha ya gu te bido, reach for the stars, lu le pyo lu ya ba re. Idiom diwe ga le, shima re. လာကိုလက်လှမ်းမိအောင်ကြိုးစားရဆိုရင်လက်တွေမှာမဖြစ်နိုင်တာမှု idiom အဓိပ္ပာယ်ကသိကိုခက်ခဲလာတဲ့မဖြစ်နိုင်လောက်တဲ့ကြိုးပမ်းမှုကိုပြုလုပ်တာကိုဆလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Groopy ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် There's no harm in reaching for the moon but you have to be prepared to face disappointment
မဖြစ်နိုင်တာကိုမျှော်မှန်းဖို့ကြိုးပမ်းတာကပြဿနာမရှိပါဘူး။ဒါပေမဲ့လို့စိတ်ပျက်မှုနဲ့ရင်ဆိုင်ဖို့အတွက်တော့အဆင်သင့်ဖြစ်ဖို့လိုတယ်ဗျာလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ There's no harm in reaching for the moon, but you have to be prepared to face disappointment.
သိကိုခက်ခဲလာတဲ့မဖြစ်နိုင်လောက်တဲ့ကြိုးပမ်းမှုကိုပြုလုပ်တာကို idiom အသုံးရဘယ်လိုပြောမလဲ?
Reach for the moon.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။နနခင် VOA မြန်မာပိုင်းအင်္ဂါနေ့နနခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့စီးပွားရေးကဏ္ဍကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ NLD အစိုးရတက်လာပြီးတဲ့နောက်ရန်ကုန်မြို့မှာမဟာတကြံကာလအတွင်းစီးပွားဖြင့်ရေကစားမှန်တပ်တွေတိစောက်ခွင့်ပိတ်ပင်လိုက်တဲ့အပေါ်အမှုပညာရှင်တွေလူငယ်တွေအပြင်တကြံကာလအတွင်းစီးပွားရေးလုပ်ကိုင်သူတွေအကြားအမြင်သဘောထားတွေအမျိုးမျိုးထွက်ပေါ်ခဲ့ပါတယ်။စီးပွားဖြင့်ရေကစားမှန်တပ်တွေရှိသင့်မသင့်ဆိုတဲ့မတူညီတဲ့အမြင်သဘောထားတွေကိုစူးစီးပြီးကိုဇော်ဝင်းလိုင်ကဒီတပတ်စီးပွားရေးကဏ္ဍမှာစူးစီးတင်ပြထားပါတယ်ရှင်။
မနက်ကမှစစ်အစိုးရလက်ထက်ကစလို့သမရဦးသိန်းစင်အစိုးရလက်ထက်အထိစီးပွားပြေရေကစားမှန်တပ်တွေရဲ့အခန့်ကဏ္ဍတဖြည်းဖြည်းကျပြန့်လာခဲ့တာကြောင့်2016ခုနှစ်မှာ NLD အစိုးရတက်လာပြီးတဲ့နောက်ရန်ကုန်တိုင်းဒေသကြီးအစိုးရကအဲ့ဒီမှန်တပ်တွေတိစောက်ခွင့်မပြုဘူးလို့ပြောလိုက်တဲ့အချိန်မှာတချို့အမှုပညာရှင်တွေနဲ့စီးပွားလုပ်ကိုင်စားတောက်သူတွေကသူတို့အနေနဲ့တကြံကာလအတွင်းရရှိတဲ့ဝငွေအပေါ်အများကြီးမီခိုအားထားနေရတဲ့အတွက်ခွင့်ပြုချက်ပြန်ချပေးဖို့ဝေဖန်ပြောဆိုမှုတွေထွက်ပေါ်လာခဲ့ပါတယ်။တစ်ဖက်မှာလည်းအဲ့ဒီစီးပွားပြေမန်ဒတ်တွေတိစောက်ခွင့်ပြပြရခြင်းရဲ့နောက်ကွယ်မှာခိုင်မာတဲ့အကြောင်းပြချက်တွေရှိတယ်ဆိုတာကိုလည်းရန်ကုန်တိုင်းဒေသကြီးအစိုးရက2016ခုနှစ်အတာတကြံကာလမှာကတည်းကထုတ်ဖော်ပြောဆိုခဲ့ပြီးဖြစ်ပါတယ်။အဲ့ဒီလိုမတူညီတဲ့အမြင်သဘောထားတွေရှိနေတာနဲ့ပတ်သက်လို့အမှုပညာရှင်တွေနဲ့လူငယ်တွေအကြားဘလို့အမြင်သဘောထားတွေရှိနေကြပါသလဲအခုနှစ်အတာတကြံကာလအတွင်းနေပြည်တော်မြို့တော်ဝန်မဟာတကြံရေကစားမှန်တပ်မှာအစ်စ်အဖွဲ့နဲ့အတူဖျော်ဖြေနေတဲ့ အဆိုတော်တချင်းရေးဆရာအနက်ကကသူ့ရဲ့အမြင်သဘောထားကိုအခုလိုစပြောပြပါတယ
်ကျွန်တော်မြင်တာကတော့လေဟိုပိတ်တာမလိတ်တာအထက်ပေါ့နော်ကိုတချင်းကိုဘယ်လောက်တမိုးထားလဲကိုဘာလုပ်မလဲဆိုတဲ့ဟာကိုအရေးကြီးတယ်စီးပွားရေးမန်တက်ကြီးလုံးမှာကျွန်တော်တို့တချင်းဖြစ်မှာလားဆိုတာလည်းပထမဆုံးအချက်ချက်ကျွန်တော်ပြင်စင်စားရမယ်အချက်ပေါ့နော်ပြည့်ပြည့်တယ်မပြည့်တာတော့ဒါဟိုကိုနဲ့ပဲဆိုင်ဟိုချိုးရတဲ့တရုတ်ပြည်တယ်ဆိုတဲ့ဟာကိုဘလို့ဘာနဲ့တိုင်းတာလဲပေါ့နော်တိုင်းတာလဲဟိုအရေးကြီးတခုတော့လို့ရပါပေါ့နော်နောက်တစ်ခုကကျတော့ပကြံကျွန်တော်တို့ကအရေးကြီးတဲ့ဟာကျွန်တော်တို့ရှင်ထဲမှာအရေးကြီးတာအစိုးရပေးလို့မှကျွန်တော်တို့ကပကြံအောင်ဖြစ်မှာလားကျွန်တော်တို့ကအရေးပန့်ရောပြန်မဖြစ်ဘူးလားဆိုရဲဟာလေအရင်အရေးကြီးတယ်အစိုးရဒီနေရာကိုတတ်မှတ်ပြီးမှကျွန်တော်တို့ကပကြံကြလာခဲ့ရလားနှစ်တိုင်းကျွန်တော်တို့ဟိုကျွန်တော်တို့ပြန်စဉ်းစားကြည့်လို့ရတယ်ကျွန်တော်တို့ဒီတဲ့ဟိုကျန်းတဲ့အစိုးရဒီတဲ့အစိုးရအောက်မှာကျွန်တော်မိလာခဲ့တဲ့အချိန်မှာကျွန်တော်ဘလို့ပကြံအောင်ကြလာခဲ့တယ်ကျွန်တော်ဒီဘုံဆွဲပြီးတော့ကျွန်တော်လာမထွက်ပြီးကျွန်တော်ပတ်လာခဲ့တာပဲလေ
မန္တကို contract ယူပြီးတာဝန်ခံဆောက်လုပ်တဲ့စီးပွားရေးသမားတွေကတွက်ချေကြအောင်အကွက်စင်လှုပ်ဆောင်တာတွေကိုလည်းကြုံတွေ့ခဲ့ရဘူးကြောင်းအနက်ကကအခုလိုဆက်ပြောပါတယ
်ခုမှကျတော့ပတ်စံပေးရတဲ့ဟာဟိုဘောဘောနော်မြင်ကျွန်တော်လည်းအကုန်လုံးမြင်ကြတာ VVIP VIP VVIP နဲ့ VIP ကိုကျွန်တော်တို့ကအဲ့ဒီမန္တတွေကိုရောက်ဘူးတဲ့အချိန်မှာဘာဖြစ်လာလဲတရားမတရားဟိုဘောနော်ဟိုစိတ်ကိုကလိရတဲ့ပုံစံမျိုးလေးဖြစ်လာတယ် VIP က VVIP နဲ့မတူသလိုမတန်သလိုအဲ့အဲ့လိုမျိုးပုံစံမျိုးလေးဖြစ်လာတော့အဲ့အရာကြီးကလည်းဟိုဈေးကွက်အရာတော့မှန်တဲ့ဟာကတော့သူ့ဟာသူမှန်ပေမဲ့ဒါပေမဲ့စိတ်သဘောထားအရာကြတော့ဒါလေးတွေကနည်းနည်းလေးတပိကောက်ဖြစ်စီရပါတော့ပြီးတော့မန္တပ်ပေါ်မှာအဲ့လိုဘားတွေတင်လိုက်တာရောင်းလိုက်တာအရာအဲ့အရာကြီးကလည်းပြောရမယ်ဆိုရင်တော့ဒါမတူညီတဲ့ယဉ်ကျေးမှုနှစ်ခုကိုတစ်ခါတည်းအသက်သွင်းပြီးပုံသွင်းလိုက်တဲ့အခါရောက်တော့ကျဲတဲ့လူကလည်းအရင်ကြိုက်တယ်ဒါပေမဲ့ကျွန်တော်တို့ကျတော့အဲ့ရမျိုးကြောင့်ဟိုအဆင်မပြေဘူးခမ
တကြံအတွင်းဖြောပြကြတဲ့အမှုပညာသမားတွေနဲ့ပတ်သက်တဲ့သူ့ရဲ့အမြင်သဘောထားကိုလည်းအ ਨੇ ကကအခုလိုပြောပါတယ
်ပွေးရတာမရတာတော့အဆိုတော်ရဲ့မှာအရင်အရေးကြီးပါတယ်ဟိုနောက်တစ်ခုကအဆိုတော်ရဲ့တကြံနဲ့ယက်တည်တာလားတကြံမဟုတ်ရင်ကိုယ့်ရဲ့ယက်တည်မှုဘယ်လိုလုပ်မလဲကျွန်တော်တို့ဆိုရင်ပွေးမရပဲနဲ့ယက်တည်ရဲ့နှစ်တည်လည်းအများကြီးရှိပါတယ်ဒါပေမဲ့ကျွန်တော်အတန်မထွက်ပါဘူးဒီဥစ္စာကိုဒါအတန်ထွက်ပြရလည်းမဟုတ်ဘူးဟိုပွင့်ရလိုက်လို့လေကိုအတန်ထွက်ပြရတယ်ဟုတ်တကူရဲ့ဟိုကံပေါ်မှာလည်းမူတည်ရဲ့နောက်တစ်ခုကကိုရဲ့ဟို popularity ဖြစ်မှုပေါ့နော်နောက်တစ်ခုကကိုဒီနှစ်မှာကိုဒီမန်တက်နဲ့ဟိုအဆင်ပြေသွားလို့ဒီလူနဲ့ကိုအတိသွားလို့ကိုမန်တက်ရသွားတယ်ဖြစ်နိုင်တယ်နောက်တစ်ခုကကြော့ hunting လုပ်နေတဲ့အချိန်ခါကာလမျိုးမှာကြော့ hunting လုပ်တဲ့အခါမှာမရတဲ့လူကြောင့်မဒီ job hunt လုပ်တဲ့ဟိုပုံစံကဒီ system တစ်ခုကြောင့်လို့ကိုကသတ်မှတ်တာလည်းဖြစ်နိုင်တယ်အရေးကြီးဆုံးအချက်ကတော့တကြံမှာသိသင်ရှင်တွေဒီအမှုပညာရှင်တွေအကုန်လုံးဟိုလောက်ရမယ့်အချက်ကတော့ကိုယ်တချင်းကဘလောက်ပေါက်နေလဲမပေါက်ဘူးလဲဆိုတော့ရေချင်းကိုကိုယ့်ကိုပြန်တိုင်းတာတင်တယ်ကိုဘလောက်ထိဒီလူလူကြားမှာကိုယ့်ရဲ့အောင်မြင်မှုဖြစ်နေလဲဆိုတော့ဟောပြန်တိုင်းတာလဲအဲ့ခါကျရင်ကိုအောင်မြင်မှုများများရှိနေတဲ့အခါကိုနာမည်ကြီးနေတဲ့အခါရောနော်ကိုဘလောက်ကြီးပြီးရပြီးရခေါ်ငှားသွားမှာပဲဒီကိုဒီဟောင်းနာမည်မကြီးတော့ကိုယ့်လူတွေမိကလောက်ဖြစ်နေတဲ့အချိန်မျိုးမှာကိုမရအောင်ဆိုရင်တော့ဒါကိုယ့်အကူပြန်စဉ်းစားတဲ့နယ်ကိုယ့်အကူပြန်ကြိုးစားတဲ့နယ်လို့ကျွန်တော်မြင
်လက်ရှိအစိုးရရဲ့ကင်တွယ်ပုံလွှဲမနေတယ်လို့ထောက်ပြလာသူကတော့အိုးဝေတန်တန်ကြအဖွဲ့ခေါင်းဆောင်ကိုမင်းသွေးသည့်ဖြစ်ပါတယ
်ကျွန်တော်အနေနဲ့ကတော့တကယ်ဖြစ်စေချင်တဲ့ပုံစံကဒီနှစ်တကြံတန်ကုန်တကြံပုံစံလိုတော့မဟုတ်ဘူးခင်ဗျအဲ့ဒါဒီနှစ်ရောက်တကြံတော်တော်ချော့ချော့ပြည့်ပြည့်ဖြစ်သွားတယ်နောက်တစ်ခုကပတ်သက်ရှိတဲ့တော်မှဆိုအင်းလေးလူတိုင်းသားဒီအဲဒီရောဒီလူငယ်တွေတော့ပဲအထက်တန်းတော်လူငယ်တွေတော့ပျော်သွားတယ်ကြံဖြစ်သွားတယ်ဆိုတော့ကျွန်တော်တို့တဏီယာထဲမှာစုပြီးတော့ကွင်းထဲမှာအဲ့မှာပျော်ဝဲရှင်ဝင်ပြန်ပါဒါပေမဲ့ဝင်ကွင်းကဒီဝင်ကြီးကတာမန်လူငယ်မတက်နိုင်တဲ့ဝင်ကြီးမျိုးချက်တယ်အဲ့လိုလာနိုင်တာကိုပိုင်ကားစီးရဲ့လူငယ်မျိုးချက်ဆိုတော့ဒါဟိုတကယ်တမ်းကျတော့ကြံဆိုတာတဏီငယ်လုံးကတမျိုးသားလုံးနဲ့သက်ဆိုင်တဲ့ကိစ္စပဒံကြီးရလေနဲ့တက်ဆိုင်နေတဲ့ကြာမျိုးမဟုတ်ဘူးကြောဒီလိုဖြစ်တာတော့ကျွန်တော်အနေနဲ့သဘောမကျောင်းနောက်တစ်ခုကဦးကျော်မင်းသိန်းတို့ပြောသလိုမျိုးမြမရင်ကြီးမင်းနဲ့ညောညောင်ပြန်ထင်းသိန်းနဲ့ဆိုလို့ရှိရင်စေစွာလက်ထက်တော့မန္တစီကြီးနေတာမန္တမှာဒီစေစွာတွေငွေစီတွေပေါ်တာနောက်ဒီမြမရင်ကြီးမင်းနဲ့မညောညီတဲ့ပုံစံမျိုးဝေစားခြင်းကြီးကားရယ်ဆိုတော့ဒီအရာတွေစီကန်းနဲ့တကယ်လုံယုံရင်းချပြီးကန့်ကန့်နေရတယ်နောက်ပြီးတော့မန္တစီကြီးတယ်မန္တပါမစ်တွေကြီးသွားတယ်ဆိုတော့လေဒီကလည်းကအားကြီးလိုက်သမှုအကောင်းနဲ့အစင်းစင်ပြရခဲ့တဲ့အခါမှာမန္တပါမစ်တကူကတင်ကြနဲ့ထောင်းနဲ့ကြည်ဝါမျိုးရှိဒါရီစီးနေတဲ့နဲ့တန်းတဲ့မျိုးရှိရှင်ဒီဘက်ပြန်မန္တတွေပြန်ပြီးဖွင့်လို့ရတယ်လို့မြင်ပါတယ်။ဒါကဒီဘက်ပြန်မန္တတွေမရှိတဲ့အခါမှာအစိုးရတည်တည်မဟုတ်ပါဘူးကျွန်တော်မြင်တာ လမ်းမပိုက်ကြီးနဲ့ရေတံခါးကောက်နေတဲ့ကလေးတွေဟာစနောက်တစ်ခုဒီအကျင်ရောင်းတဲ့လူတွေအတုပ်ရောင်းတဲ့လူတွေအဲ့လိုအခြေခံလူရဲစားတွေဟာစဝင်းဝေးတွေကျော့သွားပြီးတော့အလုတ်ကိုက်နေခီကိုက်သွားတယ်လို့ကျွန်တော်ကတော့မြင်နေတာလုံးနှစ်ဘက်ပြင်းပြတာတွေးပြီးတော့ဒီခီကိုက်ပိုင်းနဲ့ကလမ်းကြောင်းကိုလည်းပြန်ဖွင့်ပေးတာမျိုးဖြစ်တင်ပါတယ်အခုကလုံးတစ်ကြိမ်ကဒါအထောက်ပြေးသွားပြီးတော့ပြဿနာရှိတဲ့လူငယ်တွေပဲကျော့အပားတဲ့တစ်ကြိမ်မျိုးဖြစ်သွားတယ
်ကွန်မင်းတွေတွေဥဆောင်ပြီးကျောင်းသားလူငယ်တွေနဲ့ဖွဲ့စည်းထားတဲ့အိုးဝေတန်တန်ကြအဖွဲ့ဟာတန်လင်းမြို့မန္တမအခုနှစ်တန်ကြပြိုင်ပွဲအတွက်တတိယဆုစုခုရရှိခဲ့ပါတယ်။စီးပွားပြည့်ရေကစားမန္တတွေရှိတာကိုကန့်ကွက်တာမဟုတ်ပေမဲ့လည်းအဲ့ဒီမန္တတွေမှာဖြစ်ပျက်နေတဲ့အမှုရေးစေဝါသုံးဆွဲမှုတွေစီကမဲ့ရန်ကားမှုတွေကိုစနစ်တကျထိန်းကွပ်နိုင်ရင်အဲ့ဒီလိုမန္တတွေဟာအာဏာပိုင်တွေအတွက်အဆင်ပြေနိုင်တယ်ဆိုတဲ့အမြင်မျိုးလူငယ်အများစုကြားမှာရှိနေတာဖြစ်ပါတယ်။ရှေ့သတင်းပတ်မှာတော့စီးပွားရေးကော်မတီကြီးတွေကအခုနှစ်တကြမှာရေကစားမန္တမဆောက်တဲ့ကိစ္စတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
ဒါကတော့ကိုစော်ဝင်းလာရဲ့အပတ်စဉ်တင်ဆက်နေတဲ့စီးပွားရေးကဏ္ဍပါရှင်အခုဆက်လက်ပြီးတော့တုဒ္ဒဆောင်လေး American တခွင်အစီအစဉ်ကိုနားဆင်ရမှာပါကိုအောင်ကအစီအစဉ်တင်ဆက်ထားပါတယ်ရှင်
ကိုထိန်လေးကဒီတဘာဝပတ်ဝန်းကျင်ကိုချစ်တဲ့သူဆိုတော့ပေါ့လေဒီအမေရိကဒီမျိုးသားဥယျာဉ်တွေကိုအများရန်သွားလေတဲ့အခါမှာဒီတွေ့ရတဲ့အတွေ့အကြုံတွေကိုမေးချင်ပါတယ်ဆိုတော့ဟိုအခုနောက်ဆုံးသွားခဲ့တဲ့ဒီအမေရိကနောက်ပတ်ချက် Oregon ပြည်နယ်ကဒီအမျိုးသားဥယျာဉ်အကြောင်းအရင်ဆုံးပြပြပေးပါလား
ဟုတ်ကဲ့အခုကျွန်တော်တို့သွားခဲ့တဲ့နေရာကတော့ Crater Lake ဆိုတဲ့ဟိုဇာပေါ့မီးတောင်ထိပ်ဝအိုင်ပေါ့နော်သူကလွန်ခဲ့တဲ့နှစ်9800လောက်ကနေပြီးတော့မီးတောင်ပေါက်ပြီးတော့အိုင်ဖြစ်သွားတာပေါ့
ဆိုတော့အိုင်ကဘလောက်လောက်နက်ပါလဲဘလောက်လောက်ကျဲပါလဲ
မိတောင်ထိပ်ဝါမှာဖြစ်တဲ့အိုင်ကြီးပေါ့ဗျာအဲ့မှာဟိုကားနဲ့တော့ပတ်ပြီးသွားတာဟိုမိုင်တော်တော်များများပတ်ပြီးသွားရတယ်ဗျာရေအနက်ဆုံးနေရာကဒီ1900ကျော်တယ်ဗျာ
တဘာဝအလျောက်သူဖြစ်လာတဲ့ဟာတွေကိုအမေရိကမှာဆိုရင်ဒါသူတို့ကဟိုတည်တည်ချာချာကိုထိမ့်သိမ့်ပြီးတော့ပေါ့အခုလိုမျိုးဟိုလူအများလာပြီးတော့ဟိုကြည့်လို့ရအောင်စီစဉ်ပေးထားတယ်ဆိုတဲ့အခါကျတော့ဟိုအဲ့မှာဟိုတော်တော်လာကြည့်တဲ့သူတွေကိုတွေ့ခဲ့လား
တော်တော်များတယ်ဗျဟုတ်ကျွန်တော်တို့ကတော့ကယ်လီဖိုးနီးယားနေပြီးတော့တက်သွားတာဆိုတော့ကျွန်တော်တို့ဒီအောက်ပိုင်းကနေတက်တဲ့ကားတွေကတော့တိတ်မရှိဘူးတော့အဲ့တော့ကျွန်တော်တို့ကအောက်ဘက်ကနေပြီးတော့တက်သွားတဲ့အခါမှာလမ်းကတော်တော်လေးရှင်းတယ်ဆိုတော့ဟိုမှာလူမရှိဘူးလို့ထင်တာတကယ်ပဲကြတော့အထဲလဲရောက်လဲရောက်သွားရောဟုတ်သူအော်ရီဂွန်အထက်ပိုင်းကလို့ကျွန်တော်ထင်တာပဲအဲ့ရလာတဲ့လူတွေကအများများတော့ပုံမှန်ရှိတဲ့ကားပါကင်တော့မှကားရက်လို့မရဘူးဗျာကားတွေအများကြီးပဲအဲ့လိုရက်လို့မရဘဲနဲ့ကားလမ်းမရမယ်ရပ်ဖို့လိုက်ပြီးတော့နေရာရှာတဲ့ဟာမျိုးတွေနဲ့လူအများကြီးတွေ့ရတယ်ဗျ
ဆိုတော့ဟိုကိုထိန်လင်းတို့ဟိုဒီဟိုကယ်လီဖိုးနီးယားပြည်နယ်မှာဆိုရင်လည်းပဲပေါ့လေဟိုကြည့်စရာရှုစရာတွေကတော့အများကြီးရှိတာပေါ့ဟိုဘာကြောင့်ဒီနေရာကိုရွေးချယ်ပြီးတော့ဟိုတွားကြည့်ခဲ့ရလဲ
ထူးခြားချက်တွေပေါ့ဗျာအဲဒီမှာကတော့အဲ့လို National Park တွေကတစ်ခုနဲ့တစ်ခုကမတူတဲ့ဟာမျိုးတွေရှိတာပေါ့ဗျာကျွန်တော်တို့ဒီဘက်မှာလည်းကန်နေရှိတယ်ကန်နေကတော့ရိုးရိုးရေအိုင်ရေအိုင်တွေပဲပေါ့ဒီလိုမီးတောင်ကနေပြီးတော့ပေါက်ကွဲပြီးတော့ဖြစ်တဲ့အိုင်မျိုးတို့အဲ့တော့တမိုင်းကြောင်းတွေပါရင်အနေနဲ့မတူတဲ့ဟာမျိုးတွေရှိတာပေါ့ဗျာအဲ့တော့ဟိုဒီမှာကထူးခြားချက်တော်တော်လေးများတယ်ဗျာဒီကံကဘာလဲဆိုတော့ဥမာရေရဲ့ဟိုကြည်လင်မှုကလည်းအရန်ဟိုသူတို့နှစ်ပေါင်းများစွာတိုင်းတာပြီးတော့ရေကြည်လင်မှုပမာဏကလည်းအရန်မြင့်နေဆိုတဲ့ဟာမျိုးတွေပေါ့ဗျာအဲ့တော့နောက်ပြီးတော့ဒီကံရေပြင်ကလည်းအရန်ဟိုပြာပြီးတော့ဟိုအပြာရောင်ကရင့်အောင်ဟိုသူကပြာတဲ့ပုံစံမျိုးအဲ့လိုရေရေကြည်လို့ပါလေဗျာအဲ့လိုမျိုးပေါ့နော
်ဆိုတော့ဒီအမေရိကမှာတော့ဒီအမျိုးသားဥယျာဉ်လို့ဆိုလိုက်တာ ਨੇ ပေါ့လေဟိုအဲ့ဒီထဲမှာဥမာသမိုင်းဝင်ဟိုနေရာတွေပါတယ်နောက်တစ်ခုကတော့ဒီတောတောင်သဘာဝတွေပေါ့နောက်ဒီတလိပ်ဆန်းတွေဟိုကြည်စရာတွေကတော့အများကြီးပါပဲဆိုတဲ့အခါကျတော့ကယ်လီဖိုးနီးယားပြည်နယ်နဲ့ကဲ့ရဲ့ဟိုအရီဇိုနာပြည်နယ်မှာဆိုရင်လည်းပဲဒါ Grand Canyon လို့ခေါ်တဲ့ကြောက်ကဘာကြီးတွေပေါ့လေအဲဆိုတော့ဟိုအဲ့ဒီဟာတွေကလည်းပဲတော်တော်ကိုဒီနာမည်ကြီးပါတယ်ကိုထင်းလင်းအဲ့ဒီကိုသွားခဲ့တဲ့အတွေ့အကြုံရောနည်းနည်းပြောပြပါအောင
်ဟုတ်ကဲ့ကျွန်တော်အဲ့ဒီ Grand Canyon ကတော့ဟိုနှစ်ခေါက်သုံးခေါက်ရောက်ပါတယ်အဲရောက်တဲ့ဟာမှာရာသီဥတုမတူဘူးပေါ့ຫນွေဘက်မှာဆိုရင်တော့ဗျာအပူချင်းကဟို155လောက်ရှိတာပေါ့တခါလေကျရင်155တောင်ကျော်တဲ့အပူချင်းမျိုးရှိတာပေါ့အဲ့တော့ဟိုဆောင်းနှင်းကြတော့လည်းနှင်းကြတယ်ဗျာအဲ့တော့သူကသူ့ရဲ့မြင်ကွင်းကတော့နေမြင့်တဲ့အချိန်တော့နေဆောင်းတဲ့အချိန်တော့အဲ့ဒီဟာတွေပုံမှာမူတည်ပြီးတော့သူ့ရဲ့အယောင်ပြောင်းလဲရပြောင်းတဲ့မြင်ကွင်းတွေရှုကင်းဟိုရှုကကတော့ဒီကြောက်ကဘာကြီးတွေလို့ပြောပေမဲ့သူ့ ဟိုရာသီဥတုနဲ့လိုက်ပြီးတော့နောက်ပြီးတော့အချိန်ကာလနဲ့လိုက်ပြီးတော့ပြောင်းလဲသွားတဲ့ဟာတွေပေါ့အဲ့လိုပဲဟိုကျွန်တော်တို့ဒီတနေရာနဲ့နောက်တနေရာရွှေ့သွားပြီဆိုရင်မြင်နဲ့မြင်ကွင်းကလည်းပြောင်းသွားတယ်ဗျာအဲ့ဒါမျိုးတွေပေါ့နော်ဒါတရားဆိုရင်လည်းဟိုတဘာဝတရားရဲ့အလှပါတယ်ပေါ့ဗျာအမှပြင်ဒီအောက်ဖက်မှာဟိုအောက်ဟိုပေတောင်ကနန်းလောက်ရှိတဲ့အနက်လောက်မှာကြီးနေတဲ့ဒီကော်လိုရာဒိုမြစ်တို့ပါတော့ဒါတွေကလည်းအလှပါတစ်မျိုးပဲပေါ့နော်ဆိုအဲ့တော့ဟိုသူတို့တွေကတော့ဒီလိုတဘာဝအလျောက်ဖြစ်နေတယ်ဖြစ်ထားတယ်ဆိုမဲ့လည်းဟိုဒီတဘာဝကြီးမပြည့်စည်အောင်ပါဆိုတော့ဆက်ပြီးတော့ထိန်နေအဲ့လိုပဲလာကျင်တဲ့လူတွေကိုလည်းပုံများအောင်သူတို့ကဒီတမိုင်းကြောင်းတွေကိုလည်းရှင်းပြတယ်
ရန်ကန်ယောကလည်းဒီနေရာလဲကျေတယ်ဆိုတဲ့အခါကျတော့ဟိုတောင်တက်တာတို့ဘာလို့တွေလဲလှုပ်လို့ရတယ်နောက်တစ်ခုကဒီဂရန်ကန်ယောဒီကြောက်ကဘာကြီးတွေပေါ့နော်ဟိုအောက်အထိဟိုမြစ်အထိဆင်းပြီးတော့သွားကြည့်လို့ရတယ်လို့ပြောတယ်နော
်သူတို့ကြာကြာတခါတော့အဲ့မှာဟိုအောက်အထိဆင်းမှုတယ်ဗျမြစ်အထိဒါမဲ့ကျွန်တော်တို့ကတွေ့ကြုံနေတယ်နောက်ပြီးတော့ကျွန်တော်တို့ဖတ်လိုက်တဲ့စာကနည်းနည်းဟိုလွဲသွားတာပေါ့ဗျာလွဲသွားတဲ့အခါကျတော့တော်တော်လေးတော့ခက်ခက်ခက်ခက်ကျွန်တော်ဆင်းလိုက်ရတယ်အဲ့မြစ်အထိတော့ကျွန်တော်ရောက်ဘူးတယ်ဗျရောက်ပြီးတော့ဒီအထက်အဲ့လိုအတက်ဆင်းက14မိုင်ဝင်းကျင်လောက်ပေါ့ဗျာအဲ့လိုနောက်ပြီးတော့အမိုးဟိုအကာရံမရှိတစ်ပင်မရှိအဲ့လိုမျိုးတွေနေလို့တဲ့ခါကြတော့နေပြင်းတဲ့တန်နေနဲ့တော်တော်တော့ခံလိုက်ရတယ်ဒါမဲ့အဲ့အတွေ့အကြုံတွေကတော့တော်တော်ကောင်းပါတယ်ဗျာဟိုကော်လိုရာဒိုမြစ်ထိဆင်းသွားပြီးတော့မှတစ်ခါအပေါ်ပြန်တက်တာပေါ့နော
်ဟုတ်ကဲ့
အဲ့တော့ကျွန်တော်ထင်တယ်အဲ့ကော်လိုရာဒိုမြစ်ကတော့ပေဟိုက4000ကျော်အထက်လောက်မှသူကစီးတယ်ဗျာဒီ elevation ပေါ့နော်ဒီအပေါ်ကဒီ trail ကတော့ပလန်းရပေ9000လောက်ရှိမယ်ဗျအဲ့လောက်အမြင်ရနေတော့ပတ်တယ်ဆိုတော့ကြောက်ကအရန်အနေကြီးတဲ့အောက်မှာမြင့်ရှိတာပေါ့နော
်ဆိုတော့ဒီအမေရိကမှာပေါ့နော်ဒီတဘာဝပတ်ဝန်းကျင်ဒီအမျိုးသားဥယျာဉ်တွေကိုအခုလိုပေါ့တန်ဖိုးထားပြီးတော့ထိန်းသိမ်းဆောက်ရှောက်လာတာကဟိုနှစ်တရာဆိုပြည့်သွားပြီပေါ့လေအခုဆိုလို့ရှိရင်ဒီတဘာဝပတ်ဝန်းကျင်နဲ့အခုလိုမျိုးဒီနိုင်ငံရဲ့ဒီတယံဇာတတွေအခုလိုမျိုးတန်ဖိုးရှိတဲ့နေရာတွေကိုထိန်းသိမ်းထားဖို့ဟာဘာကြောင့်အရေးကြီးရလို့ထင်ပါလဲဗျ
ဟုတ်ကဲ့သူတို့ကတော့ဟိုတဘာဝကိုလည်းဟိုချစ်စီခြင်းနဲ့ပြီးတော့တဘာဝကိုလည်းပို့ပြီးတံမိုးထားတာအနေဆုံးပေါ့ဗျာဟိုသရိစံတို့ဘာလို့အစားအစားတော့မကြွေးခိုင်းတာလို့ဘာလို့ပေါ့ဗျာအတိနောက်တစ်ခုကဘာလဲဆိုတော့ဒီမှာခလေးတွေစာတင်ချောင်းတို့ဘာလို့တွေကနေပြီးတော့ခလေးတွေကိုခေါ်သွားတယ်ဗျာခေါ်သွားပြီးတဲ့အခါကျတော့ဒီတမိုင်းချောင်းတွေကိုသူတို့ကိုလေ့လာခိုင်းတယ်လေ့လာခိုင်းတဲ့အခါမှာလည်းအများကြီးပဲဗျာရောက်တဲ့နေရာတိုင်းမှာသူတို့ကဟိုဒီသက်ဆိုင်ရာအမျိုးသားဥယျာဉ်နဲ့ပတ်သက်တဲ့အချက်လက်တွေကိုရှင်းပြတဲ့ပုတ်တွေကိုတင်ဟိုကထောင်ထားတယ်အဲ့လိုပဲသူတို့ဒီ documentary ရုပ်ရှင်အကားတို့ဇလန်းတို့လေးတွေပုံစံမျိုးတွေနဲ့လုပ်ပြီးတော့ပြတဲ့ဟာတွေလည်းရှိတယ်ဗျအဲ့ခါကျတော့ဒီကလေးတွေကဒီအခြေအနေကိုလည်းသူကဟိုသိသွားတယ်ဘာကြောင့်ဒီလိုဟာဖြစ်လာတာတို့နောက်တစ်ခါဒီတမိုင်းကြောင်းကိုသိပြီးတော့သူတို့ကနေတစ်ဆင့်ဟိုစိတ်ပါဝင်စားလာပြီးတော့နောက်မျိုးဆက်ကိုလက်ဆင့်ကမ်းဖို့ဆိုတဲ့ရည်ရွယ်ချက်ပါပါတယ်ဗျအဲ့လိုအဲ့ဒါမျိုးတွေနဲ့သူတို့ကဟိုပြည့်စုံပြောထောင်တာပေါ့နော်ပြီးတဲ့ခါကျတော့ဒီမှာဆိုလို့ရှိရင်လည်းကျွန်တော်ဟိုဘယ် National Park ပဲဖြစ်ဖြစ်လမ်းလျှောက်လို့ရတဲ့အဲ trail တွေပါတယ်အဲ့ဒါတွေဆိုရင်လည်းကောင်းကောင်းမွန်မွန်လုပ်ပြထားတယ်ဗျာနောက်ပြီးတော့ဝင်ကြီးတို့ပါလို့ဆိုလို့ရှိရင်လည်းဟိုမှာ$15လောက်ပေးလိုက်ပြီးလို့ရှိရင်အဲ့ဒါဒီကားတစ်စီးကိုပဲကောက်တာပြာလူတစ်ယောက်ချင်းကိုကောက်တာမဟုတ်ပဲနဲ့ကားတစ်စီးမှာလူပနည်းယောက်ပါပါသူကကားနဲ့တံမိုးတတ်မှတ်ထားပြီးတော့ဒီကားအသေးဆိုရင်ဘလောက်ကားကြီးဆိုဘလောက်ဆိုပြီးတော့အဲ့လိုတတ်မှတ်ထားပြီးအဲ့ဒါတစ်ပတ်လုံးဝင်လို့ထွက်လို့ရတယ်ဗျအဲ့ဒါမျိုးတွေလုပ်ပေးထားတာပေါ့နော
်ကိုအောင်အောင်အပတ်စဉ်တင်ဆက်နေတဲ့သုတဆုံးလေးအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြတာပါရှင
်အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
နီပေါ်နိုင်ငံမှာရှန်တီပရာယက်စ်လို့ခေါ်တဲ့အမေရိကန်ကကမကထလုပ်တဲ့တတိယအကြိမ်မြောက်ကုလသမဂ္ဂငြိမ်းချမ်းရေးတင်းတက်တွေရဲ့စီရေးလေ့ကျင့်မှုအခမ်းအနားဖွင့်ပွဲကိုတက်ရောက်ဖို့နဲ့နီပေါ်ခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ရေရက်ဗိုလ်ချုပ်ကြီးဟယ်ရီ B. ဟဲရစ်ဂျူနီယာဟာမကြသေးခင်ကပဲကတ်မန်ဒူးမြို့ကိုသွားရောက်ခဲ့ပါတယ်။အဲ့ဒီခန္ဓာကိုရေရက်ဗိုလ်ချုပ်ကြီးဟယ်ရစ်နဲ့အတူတက်ရောက်လာသူတွေထဲမှာနီပေါ်နိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးအလီနာတိုပလစ်နီပေါ်ဝန်ကြီးချုပ်ပုရှပာကမာဒဟောင်းနဲ့နိုင်ငံချိုင်းဝန်ကြီးဒေါက်တာပရာကက်ရှရန်မဟတ်တို့ပါဝင်ပါတယ်။ကမ္ဘာနိုင်ငံအားလုံးကိုအကျိုးဖြစ်ထွန်းစေတဲ့စနစ်အတိုင်းနိုင်ငံတကာလုံထုံးလုံနီတွေအပေါ်မှာအခြေခံပြီးလှုပ်ဆောင်နေတဲ့ကုလသမဂ္ဂငြိမ်းချမ်းရေးတပ်တွေရဲ့တာဝန်ဝတ္တရားတွေနဲ့လုပ်ငန်းတွေကိုအမေရိကန်ပြည်ထောင်စုကပံ့ပိုးပေးဖို့အတွက် တန်တိထန်ချထားပါတယ်လို့ဗိုလ်ချုပ်ကြီး Harris ကပြောပါတယ်။ဒါကြောင့်အခုတက်ရောက်လာတဲ့နိုင်ငံတွေကိုကိုစားပြုသူတွေနဲ့ American ပြည်တော်စုကဆက်ပြီးလက်တွဲလှုပ်ဆောင်နေတာဖြစ်ပြီးဒီလုပ်ငန်းရဲ့ဆောင်ဖို့ဖြစ်တဲ့သိခါရှိတဲ့ငြိမ်းချမ်းရေးကိုရောငြိမ်းချမ်းရေးအတွက်ကြိုးပမ်းမှုလို့အဓိပ္ပာယ်ရတဲ့ဒီလေ့ကျင့်မှုမှာပါဝင်ခြင်းအဖြစ်စီလက်တွဲဆောင်ရွက်မှုစွန့်ရတိုးမြင့်နိုင်မှာဖြစ်တယ်လို့အရေးပါတဲ့လက်တွေ့သင်တန်းတွေနဲ့ပါထိတွေ့နိုင်မှာဖြစ်ပါတယ်လို့လည်းပြောပါတယ်။ Shanti Prayas လက်ကျင့်မှုကို2000ခုနှစ်မှာပထမအကြိမ်စပြီးပြုလုပ်စဉ်ကနှစ်နိုင်ငံကြားမှာပဲပြုလုပ်ခဲ့တာဖြစ်ပြီးနောက်ပိုင်းတိုးချဲ့လာခဲ့ရမှာတော့2013မှာနီပေါ်နဲ့ American Pacific Data Kukai ဌာနတို့ပူးတွဲကမ္မကထလုပ်ပြီး Pacific ရန်ဝင်ဒေတာတစ်ခုလုံးရဲ့နိုင်ငံစုံပါဝင်တဲ့ငြိမ်းချမ်းရေးတိုင်းလက်ကျင့်မှုဖြစ်လာခဲ့တာပါတတက်အချင်း Shanti Prayas ကနေနိုင်ငံတွေရဲ့စစ်တပ်တွေအတူတကွလက်ကျင့်နိုင်ခွင့်စစ်စင်ရေးဆိုင်ရာပူးတွဲလှုပ်ဆောင်နိုင်စွမ်းနဲ့ကောင်းမွန်တဲ့လုပ်ငန်းဆက်ဆံမှုတွေရှိအောင်အတွက်လှုပ်ဆောင်ခွင့်တွေရခဲ့တာဖြစ်ပါတယ်နီပေါ် American ပြည်ထောင်စု Australia Bangladesh Bosnia Herzegovina Brazil Cambodia Canada Fiji Germany Ghana India Indonesia Japan Jordan နဲ့ကဇက်စတန်နိုင်ငံတွေကစစ်တပ်တွေပါပါဝင်ကြပါတယ်။ဒါအပြင်ကာဂျစ်စတန်၊စင်ကာပူ၊တောင်ကိုရီးယား၊မလေးရှား၊မက္ဆီကို၊မွန်ဂိုလီးယား၊နယူးဇီလန်၊နော်ဝေး၊ပါကစ္စတန်၊ပါရာဂွေး၊ဖိလစ်ပိုင်၊ရဝန္ဒါ၊တီရီလင်ကာ၊ဆွီဒန်၊ဗြိတိန်၊ဥရုဂွေး၊ဗီယက်နမ်နဲ့ဇမ်ဘီယာနိုင်ငံတွေလည်းတက်ရောက်လာကြတာဖြစ်ပါတယ်။ဒီပူးတွဲစီးရီးလက်ကျင့်ကမှာ American စစ်တပ်က68ဦး၊ Nepal စစ်တပ်က540နဲ့တခြားနိုင်ငံတွေကပါဝင်သူ460ရှိပါတယ်။တမန်ကြီးတက်ဘလစ်ကတော့ဒီတက်တဲ့အချင်းရှန်တီပရိုက်ရဲ့စစ်ရေးလေ့ကျင့်မှုရဲ့ရလဒ်တွေအတွက်အမေရိကန်ပြည်ထောင်စုကဂုဏ်ယူချောင်းနဲ့အခုလိုငြိမ်းချမ်းရေးတင်းတက်တွေကိုပံ့ပိုးပေးတာဟာအမေရိကန်ရဲ့အာရှပစိဖိတ်ဒေသဆိုင်ရာချမှတ်ထားတဲ့ပန်းတိုင်တွေကတစ်ခုဖြစ်ပါတယ်လို့လည်းပြောကြားခဲ့ပါတယ်။ဒါအပြင်ဒီငြိမ်းချမ်းရေးတင်းတက်တွေရဲ့လှုပ်ဆောင်မှုတွေကလည်းဒေသရင်းတည်ငြိမ်ရေးကိုတက်ရောက်မှုရှိစေမှာဖြစ်ပြီးဒါဟာဒီမိုကရေစီနဲ့ချမ်းသာဝါပြောရေးအတွက်အခြေအနေတွေကိုချသွားပေးနိုင်မှာဖြစ်ကြောင်းလည်းတမန်ကြီးကပြောကြားခဲ့ပါတယ
်။မေဂန်ဆိုယာရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနောက်ဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။အင်္ဂါနေ့နနက်ခင်း VOA မြန်မာပိုင်းစီစဉ်အတွက်သတင်းချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။မဆုမြတ်မွန်ကပြောပြမှာပါရှင
်။မြောက်ကိုရီးယားပေါ်အမေရိကန်ရဲ့စိတ်ရှည်တီးခန့်တဲ့မဟာဗျူဟာခေတ်ကုန်ဆုံးသွားပြီလို့အမေရိကန်ဒုသမ္မတ Mike Pence ကတောင်ကိုရီးယားနိုင်ငံမှာပြောကြားခဲ့ပြီးမြောက်ကိုရီးယားအပေါ်တရုတ်ကဖိအားပေးဖို့အချိန်ပေးမှဖြစ်တယ်လို့အင်ဂျီရောကပြောပါရယ်။သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့လက်တလောဆွေးနွေးမှုရဲ့ရလဒ်အရမြောက်ကိုရီးယားအစိုးရအပေါ်တရုတ်အစိုးရကစီးပွားရေးနဲ့နိုင်ငံရေးဖိအားပေးနိုင်ဖို့အတွက်ထရမ့်အစိုးရကအချိန်ပေးမှဖြစ်တယ်လို့အင်ဗျူဒေါ်ပြောခွင့်ရသူရှွန်စပိုက်ဆာကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။တရုတ်နိုင်ငံမှာတနင်္ဂနွေနေ့ကကျင်းပတဲ့လူမှုဆန္ဒခံယူပွဲရဲ့လွတ်လပ်မျှတမှုအပေါ်နိုင်ငံတကာစောင့်ကြည့်လေ့လာသူတွေမေးခွန်းထုတ်လိုက်ကြပါတယ်။ကံကွက်သူတွေဘက်ကမဲဆွယ်ဆေးရုံမှုတွေလှုပ်ဆောင်တဲ့နေရာမှာလွတ်လပ်စွာပြောဆိုခွင့်မရှိတာအပြင်ချင်းချောက်ခံရတာသတင်းမီဒီယာတွေမှာဖော်ပြခွင့်မရတာစတဲ့အခက်အခဲတွေနဲ့ရင်ဆိုင်ခဲ့ရတယ်လို့ဥရောပတိုက်လုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေး OSCE အဖွဲ့လေ့လာဆောင်ကြည့်သူတွေကအန်ကာရာမြို့တော်မှာသတင်းစာရှင်းလင်းပွဲကျင်းပပြီးတော့ပြောကြားသွားခဲ့ပါတယ်အကျဉ်းပြတ်ချစားမှုဆွဲချက်တွေနဲ့ယာရုကနေဖယ်ရှားပြီးထိမ့်သိမ်းခံထားရတဲ့တောင်ကိုရီးယားသမ္မတဟောင်းပါကန်ဟေးကိုတောင်ကိုရီးယားတရားလိုရှေ့နေတွေကတရားဝင်ဆွဲချက်တင်လိုက်ပါပြီ။သမ္မတကိုတရားစွဲဖို့ဆုံးဖြတ်ချက်ကိုကျင်ညာတဲ့နေ့မှာပဲတရားရုံးအပြင်ဘက်မှာမစ်ပါကိုထောက်ခံသူတွေနဲ့ရဲတွေကြားရုံးရင်ဆန်ခဖြစ်ခဲ့တာကြောင့်သမ္မတကိုထောက်ခံသူ၂ယောက်တေဆုံးခဲ့ပါတယ်။တခါဘင်္ဂလားဒေ့ရှ်နိုင်ငံမှာတရားမဝင်နေထိုင်နေတဲ့ရိုဟင်ဂျာကလေးတွေပျောက်ပျောက်သွားတဲ့အတွက်လူကုန်ကူးသူတွေဖမ်းဆီးခေါ်ဆောင်သွားတယ်ဆိုတော့စိုးရိမ်မှုတွေမြင့်မားနေပါတယ်။ဇန်နဝါရီလတွေကပျောက်ဆုံးသွားတဲ့ကလေး16ယောက်ကိုမှတ်တမ်းတင်ထားတယ်လို့ဒီမြန်မာနိုင်ငံကနေရောက်လာတဲ့ရိုဟင်ဂျာတွေကိုအကူအညီပေးနေတဲ့ Action Against Hunger ဆိုတဲ့ NGO အဖွဲ့ကပြောပါတယ်ရှင်
။မဆုမြတ်မွန်ကသတင်းချင်းချက်ကိုပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုစော်ဝင်းလိုက်ပါရှင်။ Engineer ကတော့Kelvin Fowler ဖြစ်ပါတယ်။အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုနားဆင်ကြကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမ Engineer နိုင်ပါ။
This program has come to you from the Voice of America, Washington.